to the Voice of America in Burmese.
Mingla Rajin, VOA American Taya Natasako Gunitism Balasako Yajalarin in Yavan Sisin Vigo, American Tiran Sumiro, Washington Tisigani Taya Tolin Binuavi, Nandomita Sakun, the Sanga Tons and Nid, Lanamita, Tiako Zerobi, VOA Facebook Samana, VOA Bami's News Gani, Virole Tolin Jena Divini Nazi Naimarishin. Tamakwanuba, Kunyavan Sisin Vita, where you are mission.
You know, only Uba, Dinya Nasia Metrinimaro. American Tomatron and Trumbo, Anna Lutonzamu, Luto, Tiai Lunganihu, Hantan Shemu, Sucherine, Aluto, Tiaso Lapare, Pilbanding a Manatauko Gunetonga, Lungasa Kunego, Sulai Tulai, Tapcha Kamutu, Tisha and Nenge, Usuzuga, Fawenu, Tatarion Town, Chipilapare, Hiroti Tayo, Nengarangane, Tita Rendrinu, Masumiamone to Chinya Pimaba.
ဒီရန်စုရှင်နေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်ရှင်။တခါမြန်မာကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပေမဲ့နေရပ်ပြန်ရေးဆွေးနွေးမှုတိုးတက်တဲ့အရေးအယံမရှိခဲ့တာ။မြေပုံမြို့နယ်မှာလက်နက်ငယ်ကြီးထိမှန်လို့အမျိုးသမီးတယောက်တေဆုံးသွားပေမဲ့စစ်ဖက်ကရောရခိုင်လက်နက်ကိုင်ဖွဲ
ွဲသုံးစားလုပ်မှုသူ့လိုရက်တွေကိုစုံစမ်းစစ်ဆေးတဲ့လွတ်တော်ရဲ့ကျိုးပမ်းမှုတွေကိုဟန်တန်းနှောက်ရှက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့တက်လွတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသလိုထောက်ခံမှုရမယ့်အလားအလာတွေလည်းသိမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနဲ့လွှတ်တော်တွေပြန်ဆတဲ့အခါဦးစားပေးဆောင်ရွက်မယ့်အကြောင်းပြောဆိုထားတဲ့တက်လွတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွှတ်တော်မှာစကားပြောဖို့စီစဉ်ထားပါတယ်။လုပ်ငန်းစဉ်စနိုင်မှုအောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဆွဲချက်တွေကိုလွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတက်လွတ်တော်ကိုတင်သွင်းရမှာဖြစ်ပေမဲ့မနေ့ညပိုင်းကမဲခွဲပြီးမှတော့တိတိကျကျပြောဆိုထားတာမရှိပါဘူး။အောက်လွှတ်တော်ကတရားလိုဖြစ်ဆောင်ရွက်မဲ့သူတွေကိုမရွေးချယ်ခင်တက်လွတ်တော်ကဆောင်ရွက်မဲ့စီစဉ်ကိုအရင်ကြည့်မယ်လို့လည်းပြောပါတယ်။အမနာပေါ်အရေးယူရေးဆွဲချက်တွေကိုအောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်အားလုံးနီးပါးကထောက်ခံမဲနဲ့အတည်ပြုခဲ့တဲ့အတွက်နှစ်ပေါင်း143နှစ်ကြာအမေရိကန်သမိုင်းမှာဒေါ်နယ်ထရန့်ဟာတရားစွဲခံရမယ့်တတိယမြောက်သမ္မတဖြစ်လာတော့မှာပါ။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်သမ္မတအင်ဂျီရိုကထုတ်ပြန်တဲ့ကြေညာချက်မှာတော့တရားစွဲဖို့ကြိုးပမ်းတဲ့အတူရလုပ်ငန်းစဉ်တစ်ခုဖြစ်ပြောဆိုလိုက်သလိုတိုက်ပြည်သမိုင်းမှာရှက်စရာအကောင်းဆုံးနိုင်ငံရေးလုပ်ရတစ်ခုဖြစ်နေလဲဖြစ်တင်ရှုတ်ချခဲ့ပါတယ်။
သမ္မတကိုတရားစွဲဖို့အမေရိကန်အောက်လွှတ်တော်မှာဂျာတာရီနေတော်ကမဲခွဲဆုံးဖြတ်ချိန်မှာသမ္မတဒေါ်နယ်ထရမ့်ကတော့မစ်ရှိဂန်ပြည်နယ်ဘက်တယ်ခရစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့လူလူတွေ့ဆုံပွဲကျင်းပခဲ့ပါတယ်။နှစ်မကုန်ခင်နောက်ဆုံးလုပ်တဲ့ဒီမဲဆွဲစည်းရုံးပွဲမှာသမ္မတထရမ့်ကသူ့အနေနဲ့တရားစွဲခံရတဲ့လူတော်မခံစားရတဲ့အကြောင်းထောက်ခံသူလူအုပ်ကြီးကိုပြောကြားခဲ့ပါတယ်။သူပြောနေတဲ့တစ်ချိန်တည်းမှာပဲသမ္မတပေါ်စွဲချက်နှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်မှာမဲခွဲအတည်ပြုခဲ့တာပါ။ဒါပေမဲ့သမ္မတကတော့ဟာမပြက်မိန်ကွန်းဆက်ပြောနေခဲ့ပါတယ်။နိုင်ငံရဲ့စစ်ရေးနဲ့အာဂါတရေးရာတပ်ဖွဲ့တွေအကြောင်းစီးပွားရေးအကောင်းလာနေတဲ့အကြောင်းနဲ့မစ်ရှိဂန်ပြည်နယ်အတွင်းမှာကုမ္ပဏီကြီးတွေရဲ့ယင်းနှီးမြှုပ်နှံမှုအခြေအနေတွေကိုသမ္မတထရမ့်ကအဓိကအလေးပေးပြောသွားခဲ့ပါတယ်။သူ့လက်ထက်တိုင်းပြည်ရဲ့စီးပွားရေးဟာသမိုင်းမှာအကောင်းဆုံးအခြေအနေဖြစ်တယ်လို့ပြောခဲ့ပြီး2016ရွေးကောက်ပွဲတုန်းကဒီမိုကရက်ပါတီကဟီလရီကလင်တန်သာအနိုင်ရသွားခဲ့ရင်အခုအချိန်တိုင်းပြည်စီးပွားရေးပြတ်နေလောက်ပြီလို့လည်းဒီမိုကရက်တွေကိုသမ္မတကတိုက်ခိုက်ပြောဆိုသွားပါတယ်။သူ့ပေါ်တရားစွဲဖို့ကြိုးပမ်းနေမှုတွေဟာဥပဒေမဲ့ပါတီစွဲလုပ်ရလို့ဆွဆွဲပြောဆိုခဲ့တယ်လို့ဒီမိုကရက်ပါတီဟာကိုယ်နိုင်ငံရေးအရာကိုကိုကိုကြိုးခွင်းဆွတ်နေတာဖြစ်တယ်။ပြီးခဲ့တဲ့သတင်းလေးပတ်လူလူစစ်တမ်းတွေကိုကြည့်ရင်ဒီအခြေအနေတွေကိုသိနိုင်တယ်လို့မစ်ရှိဂန်ပြည်နယ်ကစီယုံမဲဆွဲပွဲမှာသမ္မတထရမ့်ကပြောကြားသွားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲတဲ့လုပ်ငန်းစဉ်ဟာစစ်ကူရင်ဆွဆွဲချက်တွေကိုအခြေခံထားတာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။တရားစွဲဖို့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပေမဲ့သမ္မတထရမ့်အနေနဲ့ယာရုမှာဆက်မြဲနေမယ်လို့မျှော်လင့်နေကြောင်းလဲမော်စကိုမြို့တော်ကနှစ်ပတ်လည်သတင်းစာရှင်းလင်းမှုမှာဒီကနေ့ပဲပြောဆိုသွားတာပါ။ ရွေးကောက်ပွဲမှာရှုံးခဲ့တဲ့နိုင်ငံရေးပါတီကတခြားနည်းလမ်းတွေတုံးပြီးဆက်လက်တက်ခတ်နေတဲ့လို့ရဖြစ်နေလဲပြောဆိုသွားပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းထရန့်နဲ့ရုရှားတို့ပူးပေါင်းကျင်စီခဲ့တဲ့ဆိုတဲ့ဆွဆွဲချက်ပေါ်ဒီနေ့ဆက်မှာအဆုံးသတ်ခဲ့တဲ့စုံစမ်းစစ်ဆေးမှုနဲ့လည်းနှမ်းရှင်ပြောဆိုသွားခဲ့တာပါရွေးကောက်ပွဲကာလမှာပူးပေါင်းကျင်စီခဲ့ကြောင်းဆွဆွဲချက်ကိုတော့ရုရှားသမ္မတကအခြေမြင့်ရှိတဲ့ဆွဆွဲချက်ဖြစ်နေလဲပယ်ချထားပါတယ်နိုင်ငံခြားမဟာဗျူဟမြောက်လက်နက်တွေချွတ်ချရေးသဘောတူညီချက်တွေကိုလက်ခံမှုအသိရှိနေတဲ့အကြောင်းလဲရုရှားသမ္မတကပြောဆိုခဲ့ပြီးရုရှားနိုင်ငံဘက်ကကမ်းလှမ်းချက်ကိုအမေရိကန်ဘက်ကတုံ့ပြန်မှုမရှိသေးတဲ့အကြောင်းလဲသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားတာပါသဘောတူညီချက်အသစ်မရခဲ့ရင်တော့ကမ္ဘာတဝန်းလက်နက်ပြယ်ဆိုင်မှုတွေကိုထိန်းချုပ်နိုင်တော့မဟုတ်တဲ့အကြောင်းလဲရုရှားသမ္မတကသတိပေးပြောဆိုသွားပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲကြာရင်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဝင်အရွေးခံနိုင်ဖို့ကြိုးစားနေသူကိုယ်စားလှယ်လောင်း9ယောက်ရဲ့စကရေလူပွဲကိုဒီကနေ့ပြုလုပ်မှာဖြစ်ပါတယ်သမ္မတလောင်းဖြစ်ဖို့ကြိုးစားသူ20ကျော်ရှိခဲ့တာကနေအခု9ယောက်ပဲကျန်တော့တဲ့ထဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Bernie Sanders နဲ့ Elizabeth Warren အင်ဒီယားနာပြည်နယ် South Bend မြို့တော်ဝင် Pete Buttigieg တို့ကရှေ့ကပြေးနေပါတယ် Los Angeles မြို့ကLoyola Marymount တက္ကသိုလ်မှာဒီနေ့ညမဲဆွယ်စကရေလူကြမှာဖြစ်ပါတယ်ရွေးကောက်ပွဲဝင်မယ်လို့နောက်ကြမှကြေညာသူဘီလီယံနာတထဲကြီး Michael Bloomberg ကတော့ဒီစကရေလူပွဲမှာမပါပါဘူးသူ့ရဲ့ကိုယ်ပိုင်ငွေနဲ့ရုပ်မြင်သံကြားကြော်ညာသုံးပြီးတော့မဲဆန္ဒရှင်တွေကိုစီယုံမဲဆွယ်နေတာပါသူတို့အားလုံးကတော့လာမယ့်2020ရွေးကောက်ပွဲကြရင်လက်ရှိသမ္မတဒေါ်နယ်ထရန့်ကိုအနိုင်ရအောင်ရှင်ပြိုင်နိုင်မဲ့သူတွေဖြစ်တယ်လို့ပြောနေကြပါတယ်ဒီညစကရေလူပွဲကြရင်ကျမ်းမာရေးဆောင်ရှားမှုအမျိုးသားလုံခြုံရေးတရုတ်အပါဝင်တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးကိစ္စတွေအပြင်တနက်ထိန်းချုပ်ရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ပြောလင်းရပါတယ်။ဒုသမ္မတဟောင်းဘိုင်ဒန်အနေနဲ့တော့ယူကရိန်းသဘာဝဓာတ်ငွေကုမ္ပဏီမှာသူ့ရဲ့သားအလုပ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်ခံရမယ်လို့ခန့်မှန်းရပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1543ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2019ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေမှာအပြစ်ရှိကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှိထောင်ဒဏ်တွေချမှတ်လိုက်ပါတယ်။မနီလာမြို့တော်တရားရုံးကအန်ဒဲအမ်ပါ21ဂျူနီယာနဲ့တခြားဆွေမျိုးတွေကိုလည်းတသက်တကျွန်းစီရင်ချက်ချလိုက်တာပါ။မတင်ကားသူလူပေါင်းတရားရုံးကိုဖမ်းဆီးခဲ့တဲ့အမှုမှာဒါဇင်နဲ့ချီတဲ့လူတွေကိုလည်းထောင်ဒဏ်စီရင်ခဲ့ပြီးတသက်မခံလုံတဲ့လူတွေကိုတော့တရားရုံးကပြန်လွှတ်ပေးလိုက်ပါတယ်။လန်ဒန်ခြေဆိုင်လူခွင့်ရေးလူရှာမှုဖွဲ့ Amnesty International ကတော့အစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးဆွဆွဲခံထားတဲ့လူတွေကလွတ်မြောက်နေသူလူ80လောက်ကိုလည်းတည်ဆုံးခဲ့ရသူတွေအတွက်တရားမျှတမှုရအောင်အစိုးရကအရေးယူဆောင်ဖို့တိုက်တွန်းခဲ့တာပါ။ဖိလစ်ပိုင်နိုင်ငံရေးသမားIsmail Mangutara 2ရဲ့ဆွေမျိုးတွေနဲ့ထောက်ခံသူတွေလိုက်ပါလာတဲ့ရင်နှန်းကိုတနက်သမားတွေတားဆီးပြီးအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တာပါ။တရားရုံးကဒီနေ့စင်ရက်ချလိုက်တဲ့ Empire 2မိသားစုကထိချုပ်ထားတဲ့မာကွန်တနာဟုဒေသအုပ်ချုပ်ရေးမှုနေရာအတွက်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့လျှောက်လွှာတင်မှုအတော့လမ်းမှာတပ်ဖြတ်ခံရတာလည်းဖြစ်ပါတယ်။တပ်ဖြတ်ခံခဲ့ရသူတွေနဲ့ကားတွေကိုတော့ကျင်းတစ်ခုထဲမှာမြုပ်နှံခဲ့တာပါ။တချို့မျိုးဖြစ်ခဲ့ပြီးနောက်တစ်နှစ် 2010 မှာအမှုကိုစတင်ချမ်းသာပြီးတရခွင်မှာစစ်ဆေးတဲ့ကာလတခြားမှာတော့ Empire 2မိသားစုကသူတို့ပေါ်ဆွဆွဲချက်တွေကိုငင်းဆန်ခဲ့ကြပါတယ်
မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့ Islamic ထိပ်သီးစည်းဝေးပွဲကိုဆာဒီအာရေဗျအပါအဝင် Muslim နိုင်ငံတချို့ကန့်ကွက်သပိတ်မှောက်ပြီးမတက်ကြပါဘူးမလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်စီစဉ်ကျင်းပတဲ့ဒီနီလာကန်ဟာဂျာဒါမြို့မှာအခြေစိုက်တဲ့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုစားပြုပြီးဆွေးနွေးတာမဟုတ်တာကြောင့်လို့ဆိုပြီးဆာဒီအာရေဗျကသပိတ်မှောက်ပါတယ်ကွာလာလမ်ပူမှာကျင်းပနေတဲ့ညီလာခံက OIC အဖွဲ့တွေမဟုတ်ဘဲအစ္စလမ်ဘာသာကိုအားနဲ့အောင်လုပ်တာဖြစ်တယ်လို့ OIC ကပုံထုနေတော့ကကြေညာချက်ထုတ်ပြန်ပါတယ်။အစ္စလမ်ဘီထိပ်သီးဆွေးနွေးပွဲကိုပါကစ္စတန်ဝန်ကြီးချုပ်အစ်မရခမ်ကတက်ရောက်မယ်လို့အရင်ကစီစဉ်ထားပေမဲ့နောက်ပိုင်းမှာမတက်ဖြစ်ဘူးလို့နှုတ်ထွက်သွားပါတယ်။ဆာဒီအစိုးရရဲ့ဖိအားကြောင့်မတက်တာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဆာဒီအာရေဗျရဲ့ပြိုင်ဘက်တွေဖြစ်တဲ့အီရန်၊တူရကီနဲ့ကတားတို့ကတော့မလေးရှားမှာ၄ရက်ကျင်းပနေတဲ့ညီလာခံကိုတက်နေကြပါတယ်။ တရုတ်နိုင်ငံရှင်ဂျန်ဒေသကမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စကမ္ဘာမှာမွတ်စလင်ဆန့်ကျင်ရေးအမြင်တွေများလာနေတဲ့ကိစ္စတွေကိုဒီနေ့လကမှဆွေးနွေးကြမှာဖြစ်ပါတယ်အမေရိကန်ရဲ့လွှမ်းမိုးမှုနဲ့ဗိုလ်ချအနိုင်ကျင့်မှုကိုတံပြတ်နိုင်ဖို့မွတ်စလင်နိုင်ငံတွေစီလုံးကြဖို့လိုတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့မိန့်ခွန်းပြောကြားသွားပါတယ်
ဒီမှာမှုတွေကြီးထွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံကတာလပြစ်မစ်ဆိုင်းတုံးတွေပါဝင်စစ်ရင်အားတိုးချဲ့နေပြီးနေဆက်ဖြတ်ကျော်တိုက်ခိုက်ဖို့နဲ့ညင်ကြဲရေးကိုထိခိုက်စေမဲ့လိုရည်တွေကိုတိုးမြင့်လာနေတဲ့အကြောင်းပါကစ္စတန်ကဆွဆွဲလိုက်ပါတယ်ဒေသရင်းလုံခြုံရေးဘော်အိန္ဒိယနိုင်ငံရဲ့ချင်းချောက်မှုဖြစ်စိုးရိမ်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုစာပေးပို့ထားကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာခ်မခ်မုတ်ကိုဟာရှီကဒီနေ့ပဲဗီဒီယိုနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမီဒီယာကအခြေအနေကိုဖိလိုက်မှုမရှိပဲစောင့်ကြည့်တည်ပြနိုင်မှုကုလသမဂ္ဂကအကဲကတ်ဖွဲ့ရင်းအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကိုဆီလွတ်ဖို့နဲ့လူညွေးကော်စီကအချက်လက်တွေကိုစစ်စစ်ဖို့စာထဲမှာတောင်းဆိုထားတယ်လို့လည်းပြောပါတယ်နိုင်ငံခြားစစ်မဲ့ဆောင်ဒေသမှာအိန္ဒိယကကြီးမားတဲ့စီးရေးလှုပ်ရှားမှုတွေနဲ့အင်အားဖြည့်တင်းမှုတွေရှိနေတာကိုထောက်လှမ်းရေးသတင်းတွေအရသိရှိရကြောင်းလည်းပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်အိန္ဒိယနိုင်ငံကတာလပြစ်ဘရာမို့စူပါဆိုနစ်ခရုစ်မစ်ဆိုင်းတုံးတွေချထားကြောင်းလည်းဆွဆွဲထားပြီးဒါပါကစ္စတန်နိုင်ငံအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါစစ်မဲ့ဆောင်ကတချို့နေရာတွေမှာအိန္ဒိယစစ်တပ်ကချက်စီးရိုးတွေကိုဖယ်ရှားထားပြီးဒါမှမယူသားတဲ့ရွေချက်ရှိရဲဆိုတာပြသရောက်တဲ့အကြောင်းကုလသမဂ္ဂလည်းညွှန်ရင်းကောင်စီကိုပြစ်ဖို့တဲ့စာရဲမှာရေးသားထားတယ်လို့လည်းနိုင်ငံရေးဝန်ကြီးကပြောပါတယ်စစ်မဲ့ဆောင်ဒီသားမှာပြဿနာတွေအချိန်မီပေါ်ပေါက်နိုင်တယ်လို့အိန္ဒိယပါကစ္စတန်နိုင်ငံကတင်းမာမှုတွေကြီးထွားအောင်တွေးထုတ်နေတယ်ဆိုပြီးအိန္ဒိယစစ်တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးပီပင်ရာရကပြောဆိုလိုက်ပြီးနောက်ထပ်မှာပဲပါကစ္စတန်ကသတိပေးလိုက်တာပါအ
ိန္ဒိယနိုင်ငံမှာငင်းပွားစရာနိုင်ငံသားဥပဒေသစ်အပေါ်ဆန္ဒပြမှုတွေကိုတားဆီးနိုင်ဖို့စွေဆန္ဒပြပွဲတွေကိုတားမြစ်ထားတဲ့ကြားကမြို့ကြီးတချို့မှာဒီကနေ့ဆန္ဒပြကြတဲ့အတွက်ဆန္ဒပြသူရာနဲ့ချီကိုရဲကဖမ်းဆီးခဲ့ပါတယ်ဘင်္ဂလောမြို့မှာဒီကနေ့ဆန္ဒပြမှုကြောင့်ဖမ်းခံရသူတွေထဲမှာအိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့အထုပ်ပတ်တိရေးသားသူသမိုင်းပညာရှင်ရမ်ချန္ဒရာဂူဟာလည်းပါဝင်ပါတယ်ကာနာဒါကပြည်နယ်မှာလူ၄ယောက်ထပ်ပို့ပြီးမဆုဝေးရဘူးလို့ပြည်နယ်အစိုးရတားဆီးထားတဲ့ကြားကဆန္ဒပြကြတာပါနယူးဒေလီမြို့တော်မှာလည်းမြို့ရဲ့အထင်ကရအနီရောက်ခန္တက်တတိုင်းကြီးရဲ့အနာကသမိုင်းဝင်နေရာတွေကဆန္ဒပြပွဲတွေအတွင်းအဖမ်းခံရသူတွေထဲမှာဆွာရက်စ်အိန္ဒိယပါတီခေါင်းဆောင်ပါဝင်ပါတယ်ကြာသာပြင်းနေညာဘက်ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မုံတို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုက်နာဆင်ကြရပါမယ်ရခိုင်မြောက်ပိုင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ရိုဟင်ဂျာမွတ်စလင်တွေဟိန္ဒူဒုက္ခသည်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးခဲ့ကြပေမဲ့တိုးတက်မှုတစ်စုံတရာမရှိဘူးလို့ရိုဟင်ဂျာမွတ်စလင်တွေဘက်ကပြောပါတယ်။ဒီအကြောင်းကိုရနိုင်ကပြောပြပေးမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီနေ့မှာတော့အိမ်မှာရှိတဲ့ဒုက္ခသည်တွေနဲ့ဒုတိယမြောက်နေ့အဖြစ်နဲ့ဆက်ပြီးတော့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအဖူဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်ရေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြင်ဟိန္ဒူဒုက္ခသည်တွေနဲ့လည်းဒီကနေ့မှာတရားစီတွေ့ဆုံခဲ့တယ်လို့ဘာလူခါလီဒုက္ခသည်စခန်းကကိုအစ္စလမ်က VOA ကိုပြောပါတယ်။
ပထမတော့မနေ့ကုနာရီကနေသမမကြီးကျဲတရတော့ကျွန်တော်ဝင်းကဒုက္ခကြီးပြည်လျာအဖွဲ့နဲ့တွေ့ဆုံခဲ့တယ်။အဲ့ဒီနောက်ပိုင်းကတော့ဟိန္ဒူအဖွဲ့နဲ့တက်ပြီးတော့တွေ့ကြကြပါတယ်ခင်ဗျာ
။ဒီမှာကိုယ်စားလှယ်အဖွဲ့ဟာမနေ့ဒီဇင်ဘာ18ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆွဲဗဇာဒေသကခူတူပလောင်ဒုက္ခသည်စခန်းကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီကနေ့တွေ့ဆုံမှုအတွင်းမှာတော့မြန်မာကိုယ်စားလှယ်ဘက်ကဒုက္ခသည်တွေနေရရင်ပြန်ရေးလုပ်ငန်းစဉ်အဆင့်ဆင့်အပအဝင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကလှုံ့ဆော်နေတာတွေကိုရှင်းပြခဲ့တယ်လို့ကိုအစ္စလမ်ကပြောပါတယ
်သူတို့ဘက်ကတော့အရင်ခရီးစဉ်အတန်းကျော်တယ်လို့ပဲ NDC လုပ်ငန်းစဉ်ကိုပဲသူတို့စားပြခဲ့တယ်နောက်လောက်ဟောပါလက်ခံရေးအဲစကားရဲ့ကိစ္စကိုရှင်းပြခဲ့တယ်နောက်ဂျာစကားမှာအမြင်ရမယ့်ကိစ္စကိုရှင်းပြခဲ့တယ်
ရိုဟင်ဂျာမွတ်စလင်တွေဘက်ကတော့မွေးရပါနိုင်ငံသားခွင့်ရပါဝင်အချက်၃ချက်ကိုတောင်းဆိုခဲ့တယ်လို့လည်းသူက VOA ကိုပြောပါတယ
်အချက်၃ချက်မှာတော့ကျွန်တော်ကမူလရရှိခဲ့တဲ့ရိုဟင်ဂျာအမည်နဲ့မွေးရပါနိုင်ငံသားအခွင့်အရေးပေါ်စီးပွားရေးရှိဖို့ကျွန်တော်ပြန်လည်ရရှိဖို့အတွက်တောင်းဆိုခဲ့တယ်နောက်ဒုတိယအချက်မှာတော့ကျွန်တော်မူလချက်ရောမှာပြန်လည်နေထိုင်ခြင်းနဲ့ကျွန်တော်ရဲ့ပိုင်ဆိုင်မှုပြန်လည်ရရှိခြင်းနောက်ရထိုင်ခြင်းနဲ့တစ်ခုလုံးမှာယနေ့အချိန်အထိဒီကလာရှိနေတဲ့ဆိုတော့ကျွန်တော်ရဲ့နိုင်ငံတကာလုံခြုံရေးအစီအမံကလေးလို့ပြန်လာရေးလုံငန်းကြီးကိုမတွေ့မမီရတဲ့ဆိုတော့ ကျွန်တော်တို့ရဲ့နိုင်ငံတကာစုစုပြီးဆိုတော့အရေးကြီးလွယ်တာကိုကျွန်တော်လူငယ်ဒုက္ခတွေစစ်စစ်လေးတွေကသိကြတော့ပြပါတယ်ခင်ဗျာ
ရိုဂျာမွတ်စလင်တွေဘက်ကတောင်းဆိုချက်တွေကိုတော့နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဆိုရထိပ်ပိုင်းတာဝန်ရှိသူတွေကိုတင်ပြသွားမယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောကြားခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့နှစ်ရက်ကြာဆွေးနွေးမှုအတွင်းမှာဒုက္ခသည်တွေနေရရင်ပြန်ရင်းနဲ့ပတ်သက်ပြီးတော့အောင်မြင်မှုတစုံတရာရရှိခဲ့ခြင်းမရှိဘူးလို့လည်းသူကဆက်ပြောပါတယ်မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ပြောထားပါတယ်ဒီတွေ့ဆုံဆွေးနွေးမှုအတွင်းရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုဘာကြောင့်လက်မခံနိုင်တာလဲဆိုတာကိုဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဦးချိုင်းကမနေ့ကပြောပါတယ
် based on the legal facts and historical facts we explain that
ဒီကြောင်ချက်လက်တွေတမိုင်းကြောင်ချက်လက်တွေကိုအခြေခံပြီးတော့ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကိုသူတို့ကိုရှင်းပြပါရတယ်။ဒါပေမဲ့သူတို့လူမှုအဝန်အဝိုင်းတည်ရှိမှုကိုကျွန်တော်တို့မငင်းပါဘူး
။2019ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARC ရိုဟင်ဂျာအစိုးရအဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွေမှာနယ်မြေရှင်းလင်းရေးလုပ်ရာကနေအဲ့မှာရှိတဲ့ရိုဟင်ဂျာတွေတိမ့်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါရှင်ခုနေပြည်တော်ကဗစ်တိုးရီးယားရဲ့အမှုကိုလည်းအလှည့်ပေးပါရစေဗစ်တိုးရီးယားမှုကတန်တရာတရခံကိုအောင်ကြီးကိုမနေ့ကတရရှင်ပြန်လွှတ်ပေးခဲ့တဲ့အပေါ်မှာမြန်မာနိုင်ငံရဲတပ်ဖွဲ့ကဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲတိုက်ရိုက်ထုတ်လွှင့်ရမှာတော့ကျူးလွန်ခံရသူဗစ်တိုးရီးယားလို့အမည်ဝက်ပေးထားသူကလေးရဲ့အမည်ရင်းကိုအကြိမ်များစွာအသုံးပြုသွားတာကိုဥပဒေပညာရှင်တွေကဝေဖန်ရှုတ်ချလိုက်ကြပါတယ်။ဒါ့အပြင်ဗစ်တိုးရီးယားအမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ရဲ့ရှင်းလင်းချက်တွေသတင်းတောက်တွေရဲ့မေးခွန်းတွေကိုရဲတပ်ဖွဲ့ကပြန်ပြီးတော့ရေရေရာရာအဖြေမပေးနိုင်ခဲ့တာတွေအပေါ်မှာလည်းပြည်သူတွေကြားဝေဖန်တန်တွေထွက်ပေါ်နေပါတယ်ဒီအကြောင်းပြည်စုံကို VOA သတင်းတောက်စုစုကပြောပြပေးမှာပါရှင
်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာမှုကင်းရဲတပ်ဖွဲ့ကရဲမှုချုပ်စိုးနိုင်ဦးမှုကင်းညွှန်ကြားရေးမှူးရဲမှုကြီးမင်းဟန်နဲ့မှုကင်းဌာနမှူးရဲမှုကြီးတာထွန်းတို့ကဦးဆောင်ခဲ့ပါတယ် Facebook လူမှုကွန်ရက်ကနေတဆင့်တိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမှာလိန်အကျန်းဖက်မှုကျူးလွန်ခံထားရတဲ့အသက်3နှစ်အရွယ်မိန်းကလေး Victoria ရဲ့အမည်ရင်းနဲ့သူရဲ့မိခင်ဖြစ်သူအမည်ရင်းအပါဝင်နေရက်လိပ်စာတို့ကိုနှစ်ချိန်တိုင်တိုင်ဖော်ပြပြောဆိုခဲ့ပါတယ်။ဒါဟာကလေးတငယ်ဥပဒေနဲ့ညီစွန်းနေတယ်လို့ပြည်တော်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌရှင်းနေဦးကြီးမြင့်ကအခုလိုထောက်ပြဝေဖန်လိုက်ပါတယ်
။ခုရှင်းနေတော်စုဒါလီအောင်ကိုသောအုံမာလိုင်ကကိုကိုညီညီတို့ပြောတာလေးနဲ့တောင်းပါပဲ။ကလေးတငယ်အဥဒီဘိုးချိုးဖောက်ပြီးတော့တော်စုဒါလီအောင်ကပြောပါတယ်ဆိုပြီးတော့တရားစွဲခံရတာရှင်းမှာနမူနာရှိပြီးသားအဲ့ဒါကိုတို့ရေးရပဲအမှုဖွင့်တယ်ဖွင့်ပြီးဥပဒေအတည်ပြုတယ်ဒေါ်စိုးလီအဆုသားလေးအောင်တရားခံဖြစ်နေကလေးစုံရဲ့ဥပဒေအဲ့ဒီဟာနဲ့တရားစွဲထားတာအဲ့တော့သူတို့ဒီတာဝန်ရှိတဲ့လူကြီးတွေကကလေးစုံရဲ့ဥပဒေကိုမတောင့်လျှောက်ဖဲနဲ့မထိန်းသိမ်းဖဲနဲ့ဒီလိုလက်လွတ်စပယ်တာဝန်မဲ့ပြောဆိုခြင်းဒီကမားတော့ဥပဒေအရဆိုရင်တော့တို့လည်းညှိတာပေါ့ဗျာတို့လည်းဥပဒေအောက်မှာပဲအတူနေရမှာပဲလေဟုတ်လား
ဗစ်တိုးရီးယားအမှုကတန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုမနေ့ကဒက္ခိဏခရိုင်တရားရုံးကတရားရှင်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲကိုသတင်းတောက်တွေအပြင်စိတ်ဝင်စားသူမြည်သူမဆိုလာရောက်နားထောင်နိုင်ကြောင်းမနေ့ညကလေးကကြေညာခဲ့တာပါ။ဒါအပြင်ဗစ်တိုးရီးယားအမှုနဲ့ပတ်သက်တဲ့ဓာတ်ပုံတွေနဲ့ပုံကိုရေးအချက်အလက်တွေကိုအများပြည်သူမြင်သာအောင်ဗုဒ္ဓတွေထောင်ပြီးခင်းချင်းပြသထားတာဖြစ်ပါတယ်။အခုလိုလှုပ်ဆောင်တာတွေဟာကလေးတငယ်အခွင့်အရေးကိုချိုးဖောက်ရာရောက်နေပြီးဥပဒေအရတရားဆွဲဆိုလို့ရကြောင်းကိုအောင်ကြီးရဲ့ရှင်နေဦးခင်မောင်စောကပြောပါတယ်
။ကိုကလေးတငယ်ဥပဒေမှာရှိတယ်ဗျ96ပါလေကလေးတငယ်မျက်နာတဲ့လူဖြစ်တယ်နော်တည်ရလို့သို့မဟုတ်လေကလေးတငယ်ကတည်ရခံဖြစ်တယ်သို့မဟုတ်ကလေးတငယ်ကတက်တည်အဖြစ်ဖြစ်နေတယ်ဆိုအဲ့ကလေးတငယ်မိသူမိဝါဖြစ်ကြောင်းထင်ရှားစေဖို့အတွက်ဖော်ပြချက်တွေမဖြန့်ဝေရဘူးမကြေညာရဘူးလို့ပြောတာရှိတယ်အဲ့ဒီအလုပ်ကိုလုပ်မိရင်ကလေးတငယ်ကပုံမှန်တရားတည်ကကြီးနဲ့ဆွဲခံရတယ်ဗျဒါဥပဒေလေဥပဒေတက်တော်သားဆိုတဲ့ရဲကြီးပိုတိရမှာတည်လက်တည်မှာပါတမင်လုပ်တယ်ဆိုလို့ရှိရင်လေဒီစိတ်ကြက်ကတော်တော်ဆိုးရပါလေ။တမင်မဟုတ်ရင်လေသူတို့ကတင်တန်းနေတော့အများကြီးပြီးဖို့လိုမယ်လို့ကျွန်တော်ထင်တယ်ဗျ
။နေပြည်တော် Western Pay ပုဂ္ဂလိကမူကြိုးအကြောင်းကအသက်3နှစ်အရွယ်လိန်အချမ်းဖက်ခံထားရတဲ့ကလေးငယ်ကိုနာမည်မဖော်ဘဲ Victoria လို့အများကခေါ်ပြီးဒီကလေးငယ်ရဲ့ရှေ့ရေးအတွက်သူ့ရဲ့အမည်ရင်းကိုကာကွယ်ထားတဲ့အချိန်မှာတာဝန်ရှိတဲ့သူတွေအနေနဲ့အခုလိုသတင်းစာရှင်းလင်းပွဲမှာဖွင့်ချလိုက်တဲ့အပေါ်ဒီအမှုကိုဝန်ရံသူတယောက်ဖြစ်တဲ့ကိုတက္ကမိုးညိုကအခုလိုပြောပါတယ်
လိုက်လုံးငယ်ကြောင်နဲ့မတားဘူးသူတို့ကတမိလေးရဲ့နာမည်နောက်ပြီးတော့မိသားစုရဲ့နေရက်လိပ်စာအလုပ်ကံရဲ့အကောင်လုံးကို page မှာ 都拼命的来捡不来一点，因为当时我常常没睡太阳，熬了特别多，所以说那白没在家的软件没有放小卡了，那明天的工农记录的工农啊，然后没对钱没加进来的，慢慢的我跟周一安都背背着上班去了路啊，然后我上小卡去了，一路都给来着捡到路啊，那里都是有得到膝盖子那个。
မြန်မာနိုင်ငံရဲ့တပ်ဖွဲ့ဟာဒီကနေ့သတင်းစာရှင်းလင်းပွဲအပြီးမှာတော့ဒီမှုနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုသူတို့ရဲ့ Facebook လူမှုကွန်ရက်မှာဖြန့်ဝေခဲ့တာကြောင့်လည်းအများကဝေဖန်နေကြတာပါ။ကိုအောင်ကြီးရဲ့တရားရှင်လွတ်မြောက်လာတဲ့အပေါ်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေပြောဆိုတာတွေကတရားရုံးတော်ကိုမထီမဲ့မြင်ပြတာလို့ရှင်းနေဦးကြီးမြင့်ကအခုလိုတုံ့သက်ထားပါတယ်
။ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲဟာအောင်ကြီးကလွတ်သွားတဲ့ကြောင့်တရားခံအစ်စ်မှပေါ်ပေါက်ရေးအတွက်ကျွန်တော်တို့ကြိုးစားအားထုတ်ပါမယ်လို့ပြည်သူလူထုကိုအာမခံတဲ့ဒင်းလာရှင်းလင်းပွဲမဟုတ်ဘူးသူတို့ကိုသူတို့ကာကွယ်တဲ့သူများကိုထိုးချတာဒင်းလာရှင်းလင်းပွဲကြီးဖြစ်နေတယ်ဗျာအဲ့ဒီဟာကိုတော့ကျွန်တော်ရှုတ်ချတယ်ဒီလိုပြောရင်တရားရုံးတော်အဖြစ်တည်နေတယ်ပေါ်တော့ကတရားရုံးမထင်မဲ့မြင်ဥပဒေသာမပြေလို့ရှိရင်အဲ့ဒီကတန့်တရားဆွဲလို့ရတယ်တရားရုံးကပဲဆွတ်လွတ်တာစောလိုက်သလိုသူတို့ကဒီချာလှုပ်ထားပါရဲ့ကနေတရားရုံးကပဲတလွဲလှုပ်သလိုလိုသူတို့ပြောတဲ့ပုံစံတွေက
ဗစ်တိုးရီးယားအမှုမှာလူသက်သေ26ယောက်ထဲက19ဦးကိုစစ်ဆေးပေးခဲ့ပါပြီဒီမှုပေါ်တမနာယုံကစောင့်ကြည့်နေသလိုပြည်သူအများကလည်းအမှုမှန်ပေါ်ပေါက်ဖို့အတွက်စောင့်ကြည့်ဝန်းရံနေကြတာပ
ါစုစုပြောပြသွားတာပါရှင်အခုတောင်ဆန်းစုကြည်ရဲ့မန်အောင်ခရီးစဉ်ကိုကြည့်ကြရအောင်ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရခိုင်ပြည်နယ်မန်အောင်မြို့ကိုဒီကနေ့သွားရောက်ရမှာသူမရောက်ခင်မနေ့ပိုင်းကမန်အောင်မြို့ထဲမှာဘုံပောက်ကွဲမှု၃ချိန်ဖြစ်ခဲ့ပါတယ်လက်လုပ်ဘုံတွေဖြစ်ပြီးထိခိုက်တော့မရှိဘူးလို့သိရပါတယ်နိုင်ငံတော်တိုင်ပင်ခံဒီမန်အောင်မြို့ကိုရောက်ချိန်မှာနေရောင်ခြည်စွမ်းအင်၃တပ်အားပေးစက်ရုံဖွင့်ပွဲကိုသွားခဲ့တယ်လို့ဒေသခံလူထုနဲ့လည်းတွေ့ဆုံခဲ့ပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကပြောပြပေးပါရှင်
ဟုတ်ကဲ့ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မန်အောင်မြို့နယ်ခအုံးမော်ကျေးရွာမှာတည်ဆောက်ထားတဲ့နေရောင်ခြည်စွမ်းအင်သုံးဆူလာတာအပိစက်ယုံဖွဲ့ပွဲကိုတက်ရောက်တာဖြစ်တယ်လို့ရခိုင်ပြည်နယ်စိုးရဖွဲ့စီပင်ဝန်ကြီးဦးဝင်းမြတ်ကပြောပါတယ
်ဒီကလာရောက်တဲ့အကြောင်းကတော့အမအောင်မြို့မီလီအကျေစီဝါစစ်တမ်းနဲ့အဲ့ကျွန်တော်မီအောက်တင်းနဲ့ဖွင့်ပွဲပေါ့နော်အဲ့မီဖွင့်ပွဲကိုကြောက်လာပြီးတော့လာချက်ပါဒီဆုံးရလို့တော့အမိကင်းရလို့ဒီကဒုတိယအစီအစဉ်အတွက်ပြေဆုံးရလို့
တော့အောင်ဆန်းစုကြည်မအောင်မြို့ကိုမရောက်မီဒီနေ့နဲ့အစောပိုင်းမှာမိုင်းတုံးလုံးပောက်ကွဲခဲ့တယ်လို့စီပင်ဝန်ကြီးဦးဝင်းမြတ်ကဆက်ပြောပါတယ
်ဟုတ်တယ်မူစင်ရောက်တဲ့လူငင်းနဲ့အဲ့မှာပောက်ကွဲကြည့်ရတာပဲဘယ်လိုမျိုးပောက်ကွဲရလဲဆက်ဆက်စားတယ်ကြာတော့ဝါရခဲ့တယ်ဘယ်လိုလဲမနီးကြည့်ရတာဒီလို
မောင်ဟိုတယ်ကျန်းတဲ့ငအင်းတုတ်တန်ဒီမှာဒီမနေ့6နာရီကျော်ချိန်ပလင်းနဲ့လှုပ်ထားတဲ့လက်လုပ်ပုံးပောက်ကွဲမှု3ချိန်ဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတဆုံစရာမရှိဘူးလို့ဒေတာခန်တွေကပြောပါတယ်အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစုံဦးကလည်းမန်အောင်မြို့တွင်ပောက်ကွဲမှုဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ဟုတ်ကဲ့ကောင်မိုင်းတုံးလုံးကွဲကွာမောင်မှာမိုင်းတုံးလုံးကွဲဒီတော့ဘာမှမရှိတာဆိုတော့
ပောက်ကွဲမှု3နေရာဖြစ်ပွားခဲ့ပေမဲ့လည်းဒေါအောင်ဆန်းစုကြည်အနေနဲ့မောင်အောင်မြို့နယ်ခအုံးမော်ကျေးရွာမှာတည်ဆောက်ထားတဲ့နေရောင်ခြည်စွမ်းအင်သုံးဆူလာတာအပိစက်ယုံခဲစစ်မီ24နာရီထုတ်လှုပ်ပေးနိုင်မှုအဖွဲ့ပွဲခန်းနာကိုတက်ရောက်ပြီးလူထုတွေ့ဆုံပွဲကိုလည်းပြုလုပ်ခဲ့ပါတယ်ဆူလာတာအပိစက်ယုံခန်းမမှာပြုလုပ်တဲ့တွေ့ဆုံမှုမှာမောင်အောင်မြို့နယ်ဖွံ့ဖြိုးရေးလုပ်ငန်းအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတင်ပြမှုတွေရှိနေခဲ့တယ်လို့ဒေတာခန့်သူဖြစ်သူကိုသိမ်းမြတ်ဆိုးကအခုလိုပြောပါတယ
်မောင်ရင်မင်းကိုဒီပြည့်နေနေကြီးရဲ့ဒီရှင်းလို့ရအောင်တော့ဆောင်ရွက်ပြပါပြီးတော့ပြန်ပြတော့ရှိရမောင်မျိုးမျိုးနဲ့စစ်ပုံနဲ့အေးဖေးုံကြီးခွေးစိတ်ကန်းကြီးဒီကိစ္စကြီးတောင်းကြရဲအနောက်ရဲ့နန်းနေဒုနေရာတွေတောင်းတယ်ဒီတောက်ရီတောင်းမှုရှိရတယ်ဒီကန်းကြီးတောင်းတော့သူ့တောင်းလို့လုံးဝမဲဒီလိုတော့စတိကျတယ်တော်တော်လည်းဟာ
ဒါပြင်စီရေပတိပခသိမ့်မာနေစေရခိုင်ပြည်နယ်မှာလက်နက်ကင်နီလာနဲ့အပြေမရှာဖို့ကိုလည်းတော်အောင်ဆန်းစုကြည်ကနေဒီကနေ့လူထုတွေ့ဆုံပွဲမှာတိုက်တွန်းခဲ့ကြောင်းကိုသိမ့်မြတ်စိုးကပြောပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်တယ်လို့ငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးမှုအခြေအနေကတော့တိုးတက်မှုတဆုံတရာမရှိသေးပါဘူး။ဒီဇင်ဘာ15ရက်နေ့ကရခိုင်တပ်တော်အေအပါဝင်မြောက်ပိုင်းလက်နက်ကိုင်၄ဖွဲ့နဲ့အစိုးရတို့အကြားတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပေမဲ့နောက်တစ်ကြိမ်ပြန်လည်တွေ့ဆုံဖို့တာသဘောတူညီခဲ့ကြတယ်လို့တိကျတဲ့ဖြေတော့မရရှိခဲ့ပါဘူး။
နိုင်ကိုရင်ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ရဲ့အရက်သားတွေထိခိုက်သေးနေရတဲ့ပြစ်ခတ်မှုတွေဘက်ကလည်းအလှည့်ပေးချင်ပါတယ် မြေပေါ်မြို့နယ်ကန်ထောင်ကြီးအလဲပိုင်းရပ်ကွက်မှာကြီးစံထိမှန်ပြီးအမျိုးသမီးတယောက်ပွေချင်းပြီးသေဆုံးသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုပြစ်ခတ်မှုတွေအတွင်မှာလည်းအရက်သားတွေနေစဉ်နဲ့အများဆုံးသလိုထိခိုက်သေဆုံးနေရတာပါ။အခုလိုအရက်သားတွေသေဆုံးနေရပေမဲ့အစိုးရစစ်တပ်ဘက်ကရောရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကပါသူတို့လက်ချက်မဟုတ်တဲ့အကြောင်းအပြန်အလှန်ညှင်းဆုံနေကြပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင်။
ရခိုင်မြောက်ပိုင်းမြေပုံမြို့နယ်မှာမနေ့ကညနေပိုင်းကပြစ်ခတ်တိုင်တွေထွက်ပေါ်လာပြီးကန်တုံးကြီးလေပန်းရပ်ကွက်မှာနေထိုင်တဲ့မျိုးသမီးတဦးရဲ့ဦးခေါင်းကိုကြီးထိမှန်ပြီးသေဆုံးသွားခဲ့တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်မှဥဖေတိုင်ကပြောပါတယ
်။အဲမနေ့ကညနေ 9:00 လောက်မှာကန်တုံးကြီးလေပန်းရပ်ကွက်နော်အဲဒီမှာမျိုးသမီးတူကိုတဲ့နေငယ်ကြီးဆံမှာတဲ့နေကြီးတော်မဟုတ်ဘူးတဲ့နေကြီးတွေကြီးဆံထိပြီးတော့အနှစ်ခုတည်းထိပြီးတော့အဲကွေးရှင်ပြီးဆုံးသွားတာပေါ့။ကန်တုံးကြီးမျိုးနယ်တမိုင်းခွဲလောက်ရှိနေဒီထူတော်ဆိုတဲ့နေရာမှာလက်နေငယ်တန်တွေကြားတယ်လို့ပြောပါအဲအဲ့ဒီကလက်နေငယ်အဲတခုခုပေါ့နော်အဲပြစ်ခတ်မှုကလူဖက်ကိုကြားရောက်ခဲ့လို့အာဒါထိတယ်လို့အဲတရင်ပြတဲ့လူကပြကြတာပေါ့တခြားအင်ဂျင်နီယာလည်းထိတယ်လို့ပြောတယ
်မနေ့ကမြေပုံဖက်မှာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့ကန်တုံးကြီးတစ်ဖက်မှာရှိတဲ့အစိုးရတပ်ကလက်နေကြီးလက်နေငယ်တွေနဲ့လှမ်းပစ်နေတာရှိတယ်လို့ရခိုင်လက်နက်ကင်အေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်ဟုတ်မနေ့ကအဲ့ဒီကန်တုံးကြီးဘက်မှာကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာမရှိဘူးတို့ကျွန်တော်တို့ဒီဒေသခံတွေကြီးကတရားတလောက်ကတော့ဒီကန်ထောင်ကြီးကတပတ်ကမှရှိတဲ့ဗမာစစ်တပ်ကနေပြီးတော့သူဒီကန်ထောင်ကြီးဘာကိုလက်နေကြီးနဲ့နှမ်းပစ်တာလို့သိရတယ်ဆိုတော့အဲ့ဒီမှာမျိုးသမီးတယောက်ထိတယ်အဲဒီဆိုပြီးတော့ကျွန်တော်တို့သိတယ်ဟိုကျွန်တော်တို့နားလေတလောက်ကတော့ဗမာစစ်တပ်ဟာဒီအရသာပြည်သူတွေကိုသူတို့ဒီပြစ်ခတ်တတ်ကြတဲ့အချိန်တိုင်းမှာတိုက်ပွဲဖြစ်တယ်ဆိုပြီးတော့မှသူတို့ဒီဟိုလောက်ကြံပြီးတော့အဲ့လိုဒီပြောတာရှိတယ်။နောက်တိုက်ပွဲအတူတူခံတီးတာလည်းရှိတယ်။ဆိုတော့ဒီဟာနေပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဒါသိရသွားမှုကိုပြောင်ပြောင်တင်းတင်းကျူလွန်တာဖြစ
်လက်ရှိရှင်မှာလည်းမြေပုံမြို့နယ်ကန်ထောင်ကြီးကျေးရွာမှာတပ်မတော်ကဝင်ရောက်ပြီးတော့စစ်ဆေးမှုတွေပြုလုပ်နေတယ်လို့ကန်ထောင်ကြီးဒေသခံတူကလည်းပြောပါတယ်။တပ်မတော်ဖက်ကတော့မြေပုံပြစ်ခတ်မှုအသေးစိတ်ကိုမသိရသေးသလိုစစ်စင်ရေးတာဝန်ကထပ်ဆောင်နေတာဖြစ်တဲ့အတွက်ကြောင့်ရခိုင်ပြည်သူတွေဒုက္ခရောက်အောင်မလုပ်ဘူးလို့အနောက်ပိုင်းတိုင်းစစ်ထံနဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
အဲ့တော့ကျွန်တော်ကာကနာတော့မသိသေးဘူးဗျကျွန်တော်လည်းပုံမေးကြည့်လိုက်ဦးမယ်နော်ကျွန်တော်တို့ကတော့စစ်စင်ရေးတာဝန်ထားဆောင်နေတာဖြစ်တဲ့အတွက်ကြောင့်မလို့သိကြတဲ့အားဒီရခိုင်ပြည်နယ်ဒုက္ခရောက်အောင်နံပါတ်1မလုပ်ဘူးနော်ဒီဒေသမှာရှိတဲ့ပြည်သူလူတွေအတိဒုက္ခရောက်အောင်မလုပ်ဘူးသိကြတယ်ကျွန်တော်ပြောရတယ်အဲ့အားတော့မလုပ်ဘူးကိုတက်နိုင်တဲ့ဘက်ကပဲဟောလာဖန်မှုပေးမယ်ဒါပဲ
မနေ့ကလည်းမြောက်မြို့နယ်ကျောင်းတောင်ကျေးရွာမှာတော်တိန်တို့ထိချသွားတဲ့မြို့သားတူမိုင်းထိမှန်တည်ဆုံခဲ့ရပါတယ်ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှအရသာထိခိုက်သေဆုံးမှုတွေဟာလည်းတနေ့ထက်တနေ့များပြားလာတာလည်းဖြစ်ပါတယ်။အရသာတွေတေဆုံးတိုင်းမှာလည်းနှစ်ဖက်ပြန်လည်ဆွဆွေးနေကြတာပဲဖြစ်ပါတယ်။မြေပုံမြို့နယ်နဲ့ထိစပ်နေတဲ့အဲမြို့နယ်မှာပြီးခဲ့တဲ့နှစ်ရက်လောက်ကမိုင်းထောင်ဖို့ရောက်ရှိနေတဲ့အဲတပ်ဖွဲ့ဝင်အုပ်ကိုတပ်မတော်ကအသေးဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တေဆုံးသူတွေဟာအဲတပ်ဖွဲ့ဝင်တွေမဟုတ်ကြောင်းအဲဖက်ကညှိဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အရသာဒေသခံတွေတေဆုံးတာတွေဒဏ်ရာရတာတွေနဲ့စစ်ဘေးရှောင်ဥယျာဉ်တွေများပြားလာတဲ့အတွက်ကြောင့်နှစ်ဖက်လက်နက်ကင်တပ်တွေအနေနဲ့ဆွေးနွေးတိုင်ပင်ပြီးတော့အပြစ်ခတ်ရစေဖို့လိုအပ်တယ်လို့ပြည်သူ့လွှတ်တော်မှဥဖေတန်းကပြောပါတယ်။
ကျွန်တော်တို့ဘက်ကတော့ဒါတိုက်သွင်းပါတယ်ဒီနှစ်ဖက်ဒီဘက်လက်နက်ကင်တိုက်ပွဲတွေကိုရစေဖို့နဲ့နော်ဒီဆွေးနွေးဝေးတခုစကောင်းမှာဒီလေးလေးဆွေးနွေးပြီးတော့ဒီအဖြစ်ခါရဆဲတာလို့အဲဒါတချင်းငိမ့်ငိမ့်တိလျှောက်တာလို့ဒါတွေကိုကျွန်တော်တို့ကလုပ်ဖို့တိုက်တွန်းပါတယ်။ဒါပေမဲ့အရင်ကတည်းကတော့ဒီတဲ့အတိုင်းပဲစစ်ပွဲတွေကပြင်းရှိတဲ့အချင်းစစ်ပွဲဧရိယာကပူကျပြန့်လာတယ်။အဲဒီဝေရီကလည်းပြင်းထန်လာတိဆုံသူတွေလည်းများလာတယ်။ဒုက္ခတွေလည်းသိရှိပြီးတော့ရှိလာတယ်။အဲတနည်းတစ်ခြားစစ်ပွဲတွေလည်းကြာဆင်းလာတယ်ပေါ့နော်။အဲအဲ့ဒါကြောင့်ကျွန်တော်တို့ဒီစစ်ပွဲတွေကိုနှစ်ဖက်ခေါင်းဆောင်နေရပေါ့နော်။ငင်းကျန်ရတဲ့အဖြစ်ရှာကြဖို့ပေါ့အဲ့ဒါကိုတော့ကျွန်တော်တို့ကအများအားဖြင့်တိုက်တွန်းတယ်ပြည်သူလည်းပြောင်းလဲနေရတယ်လုံးဝရင်တော့ဒီကဲအခက်အခဲတွေကြံနာတွေဒုက္ခတွေကျွန်တော်တို့ပြည်သူတွေရင်ဆိုင်လာရမယ်လို့ကျွန်တော်တို့ယူဆမိပါတယ်
ရခိုင်မြောက်ပိုင်းမှာတပ်မတော်ဖက်ကနေနေရှင်းလင်းရေးတွေအရင်ကထက်ပုံမလှုပ်ဆောင်လာသလိုအဲအဖက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလဲဦးမှုယူပြီးတိုက်ခိုက်နေတာတွေကြောင့်ရခိုင်စစ်မြေပြင်ဟာလည်းရခိုင်ကတဲ့ပုံမျိုးကြည်ပြန့်လာတာဖြစ်ပါတယ်ဒီကနေ့မှလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မိုင်အောင်ခီးစဉ်မှာပောက်ကွေးမှုတွေနဲ့ကြုံတွေ့ခဲ့ရတာဖြစ်ပါတယ
်ကိုသက်နိုင်ပြောပြသွားတာပါရှင်ကျမတို့ VOA ကိုဝေဖန်ကြံပေးလို့ရဲနားဆင်လို့ရဲတည်သချင်းတောင်းယူလို့ရဲဆိုရင် VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်တပြေးညီနားဆင်နိုင်ကြပါတယ်။အခုညဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်ဆင်ခန္ဓာတွေမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြမ်းမာရေးအစီအစဉ်မှာ
အရေးယုံခင်ပြီးတော့ပြကြတာ။တကယ်တော့ရေယုံမဟုတ်ဘူး။ဟိုကမီးပိုးကောင်လောင်တာပေါ့နော်။သူကအင်းဆက်ပိုးကောင်လေးပေါ့နော်
မီးပိုးကောင်အင်းဆက်အစိတ်တင်တာဘယ်လိုကာကွယ်ရမလဲဆိုတာကိုအရေးပြအထုကဒေါက်တာစိုးဝင်းဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနှာစင်ကြရမှာဖြစ်ပါတယ်အစီအစဉ်နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကန်တာကိုလည်းနှာစင်ကြရမှာပါရှင်အခုအရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားမှာပါရှင်းနှစ်နွေရာသီမှာလျှက်စစ်ဓာတ်အားပုံမူသုံးဆွဲလာနိုင်ရေးဓာတ်ငွေ3လျှက်စစ်ဓာတ်အားပေးစက်ရုံ5ခုတိစောက်ဖို့တရုတ်ကုမ္ပဏီတွေလုတ်ပိုင်ခွင့်ရသွားပါတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်နာမည်နွေရာသီမှာလျှက်စစ်ဓာတ်အားလိုအပ်တာကိုအချိန်မီဖြည့်ဆည်းနိုင်မှုအတွက်ဓာတ်အားပေးစက်ရုံစီမံကိန်း5ခုတရုတ်ကုမ္ပဏီတွေကိုလုတ်ခွင့်ပေးလိုက်ကြောင်းလျှက်စစ်နယ်စွမ်းအင်ဝင်ကြီးဌာနကလွန်ခဲ့တဲ့အောက်တိုဘာလကကြေညာပါတယ်။ကြောက်ဖြူကျွန်းချောင်းအလုံးတာကိတနဲ့တန်လျင်မှာတည်ဆောက်ပါလိမ့်မယ်။ဒီလုပ်ငန်းအတွက်ကုမ္ပဏီ18ခုတင်တာမှာရှင်ပြိုင်တဲ့အနေနဲ့5ခုကိုရွေးချယ်လိုက်တာပါပဲ။ဟောင်ကောင်အခြေစိုက် V Power Holding ဥပိုင်ကုမ္ပဏီကစီမံကိန်း4ခုမှာပါဝင်ပြီး China National Technical Import Export Corporationစင်တီကာတုံးခုမှာပါဝင်ပါတယ်။ Zee Power Holding ဥပိုင်ကုမ္ပဏီဟာလျှက်စစ်ဓာတ်အားပေးလုပ်ငန်းမှာအနည်း20ကျော်အတွေ့အကြုံရှိတဲ့ကုမ္ပဏီဖြစ်ပြီး2015မှာမြန်မာပြည်မှာလုပ်ငန်းစပါတယ်။ကြောက်ဖြူမှာ50မီဂါဝတ်ရှိတဲ့စက်နှလုံး၊မြင်းညာမှာမီဂါဝတ်100ကျော်ရှိတဲ့စက်နှလုံးတည်ဆောက်ပြီးဖြစ်ပါတယ်။ကြောက်ဖြူတန်လျင်နဲ့တာကိတဆက်ယုံတွေမှာ Zee Power Holding ဟာTechnical Import Export Corporation နဲ့ပူးတွဲလုပ်ကင်ပြီးကျွန်းချောင်းဆက်ရုံကိုတော့တူဦးတီးတည်ဆောက်မှာဖြစ်ပါတယ်။ V Power Holding Company ဟာ Indonesia, Bangladesh နဲ့တရီလင်္ကာမှာလည်းလုပ်ငန်းရှိပါတယ
်။စီမံကိန်း3ခုမှာပါဝင်တဲ့ CNTIC Core Twin Gong Pu Gong Corporation ဟာတက်တန်း60ကျော်တဲ့ Beijing အခြေစိုက်နိုင်ငံပိုင်ကုမ္ပဏီဖြစ်ပါတယ်။စီအစိုးရလက်ထက်ကလေးကမြန်မာပြည်ကိုမော်တော်ကားသင်းမောလေယာဉ်စတဲ့စစ်ပစ္စည်းတွေရောင်းချလာခဲ့တဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်။မြန်မာမှာ90မီဂါဝတ်ဓာတ်ငွေ3လျှက်စစ်ဓာတ်အားပေးစက်ရုံတည်ဆောက်ပြီးလွန်ခဲ့တဲ့မတ်လကစပြီးမီးပေးနေပါတယ်။ရန်ကုန်အလုံးမြို့နယ်မှာမီဂါဝတ်150ဓာတ်ငွေ3လျှက်စစ်ဓာတ်အားပေးစက်ရုံတည်ဆောက်ခွင့်ရသွားသူကတော့ CEEG ခေါ်တရုတ်စွမ်းအင်အင်ဂျင်နီယာကုမ္ပဏီဖြစ်ပါတယ်။ကုမ္ပဏီ5ခုတန်တာဝင်ရောက်ရှင်ပြန်ရမှာယူနစ်ဈေးနှုန်းအနည်းဆုံးတင်ပြတဲ့CEEG ကိုရွေးချယ်လိုက်တယ်လို့လျက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ
်တိုက်ဆိုင်ခြင်းတော့စက်တင်ဘာလမှာကမ္ဘာ့ဘဏ်အုပ်စုက CEEG ကုမ္ပဏီကိုနာမည်ပြစရင်းပွင့်ပြီးတန်ခတ်အရေးယူလိုက်ပါလေကမ္ဘာ့ဘဏ်ရဲ့ငွေကြေးပါဝင်တဲ့စီမံကိန်းတွေမှာပါဝင်ခွင့်မပြုကြောင်း CEEG ကုမ္ပဏီကိုလာပေါင်း20ပိတ်ပင်တားမြစ်ပြီးတန်ခတ်အရေးယူပါတယ်အာဖရိကတိုက်ဇမ်ဘီယာနိုင်ငံလူစာကာမြို့ကလျှက်စစ်ဓာတ်အားစီမံခန့်ခွဲမှာ CEEG ကုမ္ပဏီဟာစာရွက်စာတမ်းအတုသုံးပြီးလိမ်လည်လည်ပြတာမှုတန်ခတ်အရေးယူခံရတာဖြစ်ပါတယ်။ဒါပေမဲ့
CEG company ha mon pi ne tathong myo ga megawatt 120 danwe tong da a sa yong ti sao pi lon ngae de april ga phwin le ba de tathong da a sa yong ko gaba ban ga che de dollar ngwe tan 130 ne tiyok company CEG ga ti sao da phit ba de
gaba ban ga yee yu tha de company ha a cha a pi pi san ya ban ni ne le patat kwen ma shi lo ba u da jao gaba ban ga cha mat tha de Agri Kinsin Yi Lan Hyun Go Lina Jindongbo CEG Komuniga Dabo Du Tabare Dini Tema Lene Lebya Mune Gaba Banga Danka Ye Yu Tare Komuni Liza Shiku Shibare Ai Dema Amyazuha Teo Komuni De Pitelu Subare Teo Miamasi Wai Zinyan Tisao Yimpa Teo Komuni Amyabya Wenyao Lan Naimare Siwai Zinyan Account Hepobo Teo Baga Simangain Tonze Timbia Tabi Me
ကိုကူကိုသာမြန်မာဘက်ကသဘောတူထားကြောင်းသိရပါတယ်ဒီကိုကူအနေနဲ့အထူးစီးပွားရေးဆောင်၃ခုကိုသာအတည်ပြုထားပါသေးတယ်လွန်ခဲ့တဲ့နှစ်အထိမြန်မာပြည်မှာအများဆုံးရင်းနှီးမြှုပ်နှံသူဟာတရုတ်ဖြစ်ပါတယ်စင်ကာပူမှာအခြေစိုက်ပြီးမြန်မာပြည်ကိုဝင်ရောက်လာတဲ့တရုတ်ကုမ္ပဏီတွေကြောင့်ဒီနေ့ထဲမှာအများဆုံးရင်းနှီးမြှုပ်နှံသူဟာစင်ကာပူဖြစ်နေပါတယ်မြန်မာတပြည်လုံးရဲ့နိုင်ငံသားရင်းန
ရင်းနှီးမြှုပ်နှံခွင့်ပေးလိုက်တဲ့နိုင်ငံခြားကုမ္ပဏီတရားကျော်မှာတရုတ်ကုမ္ပဏီ65ခုပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းမှာလည်းတဝက်ကျော်ဟာတရုတ်ကုမ္ပဏီတွေဖြစ်နေတာတွေ့ရပါတယ်။ဒါတွေမကသေးပါဘူး။ဟောင်ကောင်ကကုမ္ပဏီ18ခုနဲ့ထိုင်ဝမ်ကုမ္ပဏီ6ခုလည်းရင်းနှီးခွင့်ရသွားကြပါတယ်။ဒါကြောင့်မြန်မာပြည်မှာတရုတ်စင်ကာပူဟောင်ကောင်နဲ့ထိုင်ဝမ်တရုတ်တွေအများဆုံးရင်းနှီးမြှုပ်နှံကြပါတယ်။တရုတ်ဆိုရရဲ့ပိုးကပလမ်းကြောင်းစီမံကိန်းနဲ့တရုတ်မြန်မာစီးပွားရေးဇင်းကြံအကောင့်ထဲပေါ်တဲ့အခါမှာတရုတ်ကုမ္ပဏီတွေပိုပြီးများပြားလာအောင်မှာဖြစ်ပါတယ်။1988က2019အထိအတည်ပြုထားတဲ့တရုတ်အရင်းအနှီးဟာဒေါ်လာတန်2000ဘူးရှိတာမို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏရဲ့26ရာခိုင်နှုန်းပြီးပါဖြစ်နေပါလိမ့်ခင်ဗျာ။
ဥက္ကဋ္ဌရဲ့မြန်မာရေးတုံသက်ချက်ကိုတနင်္ဂနွေနေ့မနေ့ခင်မှာနောက်တစ်ကြိမ်နားဆင်နိုင်ကြပါလိမ့်ရှင်။အခုကျမ်းမာရေးကဏ္ဍကိုနားဆင်ကြရအောင်ပါ။အင်းဆက်ပိုးတွေထွက်တတ်တဲ့မိုးအကုံဆောင်ကူကာလမှာအင်းဆက်ပိုးတစ်မျိုးဖြစ်တဲ့မီးပိုးကောင်ရဲ့အစိတ်ကြောင့်အရေပြားမှာမီးလောင်ဒဏ်ရာတွေလိုအနာတွေဖြစ်တတ်ပါတယ်။ဒါကိုရေယုံလိုတခြားအရေပြားရောဂါတွေအဖြစ်အထင်မှားတတ်ကြပါတယ်။မီးပိုးကောင်ကြောင့်အရေပြားတွေလောင်ပြီးအနာရခဲ့ရင်ဘယ်လိုကာကွယ်ကုသမလဲဆိုတဲ့အကြောင်းအရေပြားအထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရေပြားတစ်ခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီမီးပိုးကောင်လောင်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိနေကြလဲ
။မြန်မာနိုင်ငံဒီဒါဖြစ်နေကြပဲအထူးသဖြင့်ဒီလိုရာသီပေါ့နော်ဟိုမိုးရာသီမှာတကြောနောက်တစ်ခါမိုးကုံဆောင်ကူးလေးမှာတကြောအင်းချက်ပူတွေထွက်လာတဲ့အချိန်မှာဒါဖြစ်နေကြပဲဒီအချိန်ဆိုရင်ဒူနာတွေအတုံးလိုက်အတုံးလိုက်ရောက်လာတယ်ဆိုတော့ဒါအတော်အဆင့်ဖြစ်တယ်ပြောလို့ရပါတယ
်။ဟုတ်ကဲ့ဆရာအဲ့ဒါကဘလို့ဖြစ်တာလဲ
သူကအင်းဆက်ပိုးပေါ့နော်အင်းဆက်ပိုးအစိကြောင်ဒီအရေးသားမှလောင်ပြီးတော့အနာဖြစ်သွားတာပေါ့ရှားနာလိုပုံစံဖြစ်အနာဖြစ်ဖေးကန်းတွေဖေးရုံတွေမှာလာလာပြီးပြကြတယ်ရေယုံထင်ပြီးတော့ပြကြတာတကယ်တော့ရေယုံမဟုတ်ဘူးဟိုကမီးပိုးကောင်လောင်တာပေါ့နော်သူကအင်းဆက်ပိုးအကောင်လေးပေါ့နော်အဲ့ကောင်လေးကတွားရင်လည်းတကောအမီးကုတ်ကုတ်ကောင်လေးနဲ့တွားတာပေါ့အဲ့အင်းဆက်ပိုးထုတ်ခံရတာလို့တခါတလေကြာရင်လည်းအဲ့ဟာကိုထိတာကိုလည်းနဲ့ဖယ်လိုက်တဲ့အခါကျတော့ तू ကအစိတ်ပန်းလိုက်တာလို့အခါကလေး तू ကအဝတ်တွေလမ်းထားတယ်ညနေသုတ်ပွားကြီးအင်းကြီးတွေလမ်းထားတဲ့အခါမှာ तू ကဖြတ်သွားရင်လည်း तू ကအဲ့မှာရေတွေရှိနေတာလို့အဲ့ဟာတွေကိုကိုကဝတ်လိုက်တဲ့အခါကျရင်ထိတဲ့နေရာမှာလောင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီအင်းဆက်ပိုးကဘယ်လိုမျိုးလူတွေနောက်ရောက်လာတာလဲဆရာကြီ
းလူတွေနောက် तू ကမီးရောင်ရှိတာကိုမီးရောင်ရှိတဲ့အခါကျတော့ဆွဲဆောင်တဲ့အခါကျတော့အင်းဆက်ပိုးကမီးရောင်ရှိတဲ့နေရာကိုလာတာပဲအဲ့ဟာအနေနဲ့ရောက်လာတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီမီးပိုးကောင်လောင်ပြီးတော့ဒီအရေပြားရှောင်အနာဖြစ်တာကိုအသေးစိတ်လေးရှင်းပြပေးပါလားဆရာဘယ်လိုလက္ခဏာတွေပေါ်လာလဲပေါ့နော
်သူကရုပ်တရက်သူကပေါ်လာတာဗျဖြည်းဖြည်းပေါ်လာမှာပေါ့ဥမာအင်းအားထားလို့မျိုးမှာပေါ့ဟာဘယ်လိုဖြစ်တာလဲပေါ့ကိုမလက်မဖြည်းဖြည်းမျက်နှာမဖြည်းဖြည်းနေနေတယ်ဆက်နေတယ်အကွက်လိုက်အချင်းလိုက်အဲ့လိုမျိုးပေါ်လာတယ်
อันนี้ก็ที่อันนี้บางทีมันมีอยู่ท่าจีเนาะยังจะปูโซล่ะบางทีปูโซอะไรที่ว่าแต่ยังแค่ปูเลยสีจางยีบยาสว่าอารมณ์เราหน้าเราเนาะไอ้สิ่งเราตัวเราหน้าเราหน้าไอ้เนี่ยมันจีไรก็เลยมาผิวเยอะผิวเยอะสว่ายีบยาตีสว่าเราเพราะสว่าอารมณ์ตีสว่าปีนี้มาส่วนนี้นี่เลยข้างกลางเราขนาดเลยยีบยาเราอะไรขนาดยีบยามาสีเลยไอ้เจ้าลีลีก็ที่ใกล้ๆตัวเจ้าของเราหน้าเลย ตัวเรียวเลยนะเลยแสดงเนาะยาดูนี่เลยบางทีเนี่ยแค่เดี๋ยวเนาะที่นั่นมีอะไรมีอะไรก็กูขนาดเดียวพอเลยเนี่ยนะกูรู้เลยดูไอ้ดูนี่อะไรมาโอเคมีอะไรกูขนาดด้วยไม่มีมาหรอโอเคเนี่ยไอ้รู้ว่าในที่นี้นี่วิวที่ค่ะที่เด็กกูเยอะจังเลยคนนั้นนี่เนี่ยนี่อยู่ร้านไหมอยู่ร้านนี่เดียวไม่ไม่วิวชอบจริงๆรู้อันนั้นเนี่ยในพี่ชอบตัวชอบวิวที่พี่อะไรกว่า พอตอนนี้จะนุ่มแค่ไหนไอ้จะนุ่มอะไรที่พี่ตาแก่ตัวละวิ่งอันนั้นแก่เจ็ดตัวเลยตัวพี่เราเนาะแต่ไม่ไอ้เช่นจ้าเลยเราที่ออกมาที่ยังไงมาส่วนมันนี่นะพี่แสดงวิธีการยันพี่เลยไอ้ดอกพี่ได้ดีอะดีเสียงที่เราน่าจะจำไม่ได้ก่อนเนาะไอ้ดอกที่ไรเด็กขาดใจผมไม่ได้ขาดใจตัวยี่ห้อยี่ห้อเนี่ยตัวนี้สักยี่สิบกว่าเลยเป็นปอนเลยเอาไอ้ดอก เจ้าของกูเลยเนี่ยยี่ห้อสูบีอ่ะเทียนยี่ห้อเลมาร์ยี่ห้อกูเนี่ยอะไรแบบนี้ใช่ไหมโอเคเสียแล้วนอกจากย่อโอ้ทัศน์เพี้ยนอะไรเลยสิ่งที่เราเจอเพี้ยนอะไรเนี่ยตัวโอ้อินเทอร์เน็ตสิ่งกูสิ่งก็ยังมีอะไรขัดใจกูทำอยู่เว้ยเว้ยไหนนะวะสิ่งยังมีอะไรเนี่ยพี่เด็กน่าก็ปูเลยจีเด็กปูเลยเน็ตเด็กวะไอ้มามากว่ากิวมาใส่กูกันเดียร์อะไรมามาอุ้งส่วนยี่นึกว่าชิ้นเนี่ยน่าบอกมาช้าไปกิวอะไรกูทำเว้ย อยู่เมื่อสวยเลยมันเดินได้นานเลยเนี่ยขาจ้าอ่ะไอ้อันนี้วิวน่าเปรียบตัวเลยมั้ยมาอยู่เฉยๆเลยมาอยู่ก็คนละเปลี่ยนย้ายเนี่ยอะไรเนี่ยน่ารู้เลยดูเลยกินนู้นสวยขาจ้ามาอยู่ที่นี่เนี่ยไอ้มาจีโอไม่รู้มึงก้าวว่าเสียงยันเนี่ยบ่นอกจากดีอันน่าเช้าๆป้ามาเนี่ยเนี่ยเป็นอันน่ายันเนี่ยตัวเลยเนาะอันน่ายันเนี่ยมีลองดูโลยี่ห้อ
ที่ตัวเราก็ว่าเลยส่วนเนาะเชี่ยวเดียร์เลยที่ดีไปเราซื้อตัวที่เช่นนั้นจีเนี่ยจีเนาะสีว่าโอเคเสร็จแล้วคุณลูกเชนีมาซื้อตัวบ่เนาะกูตามมูนิทาร์บลูชิได้เสียตัวอินเทอร์บูซีตัวไอ้ซีกูยังต้องพิจารณาดิยังต้องเพิ่มเสริมด้วยไอ้ซีก็จะดูเลยน่าบุญเนี่ยดีไม่พิจารณาไอ้ดอกบลูเพิ่มเสริมเลยส่วนที่อุมาโก้กองการในเราตีเลยส่วนที่เขายืนในสัปดาห์เนี่ยพ่อว่าดีตายยาสีบีอ่ะ เราตัวชีลาก็ที่นี่ตัวเก่ามาเยี่ยมมาตัวเยี่ยมตัวปูซูตัวน่าเล่นปูยันแต่ได้มาอยู่เลยจังจังเลยไอ้ร่างกายเราทุกเปลี่ยนเลยอุตส่าห์บ่เนาะเยี่ยมสัตว์ตัวติงช้าไอ้ดิ้งบ่ไอ้ดิ้งบ่าเลยน่าเล่นเนี่ยติงช้าไอ้ดิ้งตัวชีไอ้ติงช้าไอ้ดิ้งเราเล่นเป็นไอ้ไอ้ดิ้งอ่ะสิ่งกูพิจิตรเนี่ยเปลี่ยนไปไอ้ดิ้งอ่ะกูน่าไปมาเจอ
นะลิงเนี่ยก็เช่าอะไรลิงเนี่ยบิดาได้หนูมีสิ่งมาเลยที่เอาที่อันไปเลยก็เอามีเลยลิงมุยอะไรที่พี่เด่นเอาปูมุยเอาปูตั้งสีนั่นแหละค่ะยาเจ้าสียองยันนี่เลยด้วยยองเจ้าสีไอ้ลูกมีเด็กขนาดอะไรตีเนาะที่พี่ยันนี่อยู่แต่ตาบ้าเลยยันนี่ยันนี่วิธีการเสียเราใจก้าวหน้าจะทำยังไงครับ
โอเคเสียก้าวหน้านี่ทาร์สีละเสียก้าวหน้านี่ทาร์ก็อินเสบูสุราอ่ะ
ยาเองที่ด้วยมุ่งเชิญสูบยาเราบ่เนาะไอ้ตัวอินเสบูประกอบยี่ย่อจ้าเราระหว่างมาเนาะอุมาสีพิษนามิวโรไปลองยาดิเชนบีนามิวโรไอ้นามิวโรที่เราเลือกเนาะบ่นอกจากอินเสบูที่เราเชนี่ส่วนอินเสบูมันที่เอาด้านนั้นก็แล้วนี่แม่บอกว่าอุมาบริบาลีเราไปทำเองเนาะอินเสบูเราเป็นคนรับว่าอินเสบูมันที่เอาเราเลี้ยงเนี่ยสีเลี้ยงทำเองที่เกลือมีอาพิลายเลย
คุณอาเปลี่ยนอะไรได้บ้างไหมเนี่ยสีจอมเองยี่เว็บบริการดีไหมเนาะดีเอาดีบ้างดีแต่ไหนรู้เวชาเรื่องน่าลิงซี่ลิงปีไหมส่วนเนาะพี่ด่าเลยติมสู้ตลอดน่าเลยไม่เงียบเช่นไม่สู้เราเยอะจังไหม
โอเคเสียแล้วที่มีโปรแกรมดาวน์โหลดในพัฒนาบิลล์ชั้นนั้นมันไม่มีจะใช้ยี่ที่จะใช้ก็
โอเคเนาะลุยอะไรสู้ยังได้จ้าเลยยี่ที่จะใช้ยี่ที่จะเทียนทุกอย่างเนี่ยน่ามาพี่เดือดส่วนเนาะลูกกูว่ากูไม่รู้เป็นไงแต่แต่ยังไม
နာယူတီချန်ခဲ့တဲ့အတွက်မြန်မြန်လေးကုသပါတယ်ဆိုတဲ့အကြောင်းလေးပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အ
ကိုယ်မေးရကြမှာရေးအစီအစဉ်ကိုမနေ့ဖက်မနေ့မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးရောမှာပါရှင်အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သာသတင်းတောက်တွေစုစည်းတင်ဆက်ပေးနေပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအာမီပါဖီပါဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ ရခိုင်ပြည်နယ်ရေသိမ်းတောင်မြို့နယ်တောင်တရာကျေးရွာတွင်မြန်မာစစ်တပ်ကတဆွဲထားတဲ့အတွက်ကျေးရွာသားတထောင်ကျော်နေရွှန့်ခွာနေကြရပါတယ်။လာရှိုးမြို့နယ်ထဲမှာတော့စစ်ရေးတင်းမာနေမှုကြောင့်ဒေသခံ900ထက်မနည်းအိနှိုင်းဖုံးတော်ကြီးကြောင့်မှစစ်ပေးရှောင်ခိုးလုံနေကြရတဲ့ဆိုတာနဲ့ကြရားပြည်နယ်အတွင်းကအငင်းပွားခွေရလက်ရမီပိုင်ဆိုင်မှုပြဿနာနဲ့တောင်သူလယ်သမားသမဂ္ဂဝန်ထမ်းနဲ့တောင်သူဆ
န်ဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာစစ်တပ်ကကျေးရွာအသွင်းမှာတပ်ဆွဲထားတဲ့အတွက်ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဒေါင်းဒရာကျေးရွာသားတထောင်ကျော်နေရဆုံခွာပြီးနှိစက်ရကျေးရွာတွေမှာခိုလုံနေကြရပါတယ်ဒီဇင်ဘာလ14ရက်နေ့ကအိမ်ခြေ300နီးပါးရှိတဲ့ဒေါင်းဒရာကျေးရွာအတွင်းကိုမြန်မာစစ်ကြောင်းတစ်ခုကတနက်ပစ်ဖောက်ဝင်လာပြီးရွာထဲမှာတပ်ဆွဲထားတဲ့အတွက်ဖမ်းဆီးနှိစက်ခံရမှာကိုကြောက်လန့်ပြီးအခုလိုရွာသားတွေထွက်ပြေးရတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်အဲ့ဒီကျေးရွာသားတွေဟာအခုအခါအလဲရွာဇရက်လရွာတိကေကျေးရွာတွေမှာခိုလုံနေကြရတယ်လို့တချို့မှလည်းရတိတောင်မြို့ပေါ်ခိုလုံနေကြပြီးကျေးရွာအတွင်းမှာတက်ကြီးရွယ်ဦး၁၀ဦးခန့်သာကြန့်ရှိခဲ့တယ်လို့ဒေါင်းဒရာကျေးရွာသားကိုအောင်စိုးကပြောပါတယ်
။ရှမ်းမြည်နယ်မြောက်ပိုင်းလာရှုမြို့နယ်ထဲမှာရမခတိုင်းလက်အောက်ခံဆိုရတိုင်ရင်နဲ့တန်းတပ်ဖွဲ့တို့ကြားစီရဲတင်းမနေရာကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်လာရှုမြို့နယ်ထဲကဒေသခံ900ထက်မနည်းဘုံကြီးကျောင်းတွေမှာစစ်ဘေးရှောင်ခိုလုံနေရပါတယ်။ဒီဇင်ဘာလ16ရက်နေ့ကလာရှိုးမြို့အရှေ့မြောက်ဘက်ရှိဤနိုင်ကျေးရွာအုပ်စုဘုံကြီးကျောင်းမှာဤနိုင်အုပ်စုဝင်တွေဖြစ်ကြတဲ့18မိုင်ပန်းခုံရွာနဲ့လွယ်တောက်ရွာဆက်ရှိတဲ့ရွာတွေစစ်ဘေးရှောင်ရွာသားတွေရောက်ရှိခိုလုံနေတာဖြစ်ပြီးသူတို့ဟာစားပို့သားဖို့အခက်အခဲတွေဖြစ်နေကြပါတယ်
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်လာမှာကိုစိုးရိမ်တဲ့အတွက်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ကြောင်ချောင်းကျေးရွာနဲ့တဖန်းချောင်းကျေးရွာကရွာသား40ကျော်ပလက်ဝမြို့ပေါ်ကိုထွက်ပြေးတန်းဆောင်လာကြရပါတယ်ရခိုင်တပ်မတော် AA တပ်ဖွဲ့ဝင်တချို့ဟာကြောင်ချောင်းကျေးရွာထဲကိုဝင်ရောက်နေထိုင်မှုတွေရှိလာပြီးတပ်မတော်နဲ့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်မလာခင်မှာအဲ့ဒီကျေးရွာကအိမ်ထောင်စု6စုလူဦးရေ20ဦးတို့ဟာဒီဇင်ဘာလ18ရက်နေ့ကပလက်ဝမြို့ကိုထွက်ပြေးလာကြတယ်လို့ပလက်ဝမြို့နယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်အလားတူတဖန်းချောင်းကျေးရွာအနီးတစ်ဝိုက်မှာလည်းဒီဇင်ဘာလဒုတိယအပတ်ကမြမတ်တမတော်နဲ့ AA တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားတဲ့အတွက်ဒီဇင်ဘာလ14ရက်နေ့ကလူဦးရေ20ကျော်ဟာပလက်ဝမြို့ပေါ်ကိုထွက်ပြေးတန်းဆောင်လာခဲ့ကြပါတယ်
ဝါကူပိုင်အုတ်ချုပ်ခွေရဒေတာတွင်လာဟုနှစ်ချင်းခရိယံဖျားကျောင်း52ကျောင်းကိုပြန်လည်ပြန်ဖွဲ့ခွေပြုလိုက်ပြီးဖြစ်ပါတယ်အခုနှစ်စက်တင်ဘာလကစတင်ပြီးတော့နည်းနည်းချင်းပြန်လည်ဖွဲ့ခွေပြုရာကနေတီလပရမပတ်တွင်မှာတော့ပိတ်ပင်ထားရတဲ့ဟိုတောင်းမိုင်းပေါင်းနဲ့ပန်ဆန်းနယ်အတွင်းမှာရှိတဲ့လာဟုနှစ်ချင်းဖျားကျောင်းတွေအလုံးပြန်လည်ဖွဲ့လက်ခွေရရှိခဲ့တယ်လို့လာဟုနှစ်ချင်းခရိယံဖွဲ့ချုပ်ကတိတ်ခါတော်ရဆရာတော်ဒေါက်တာလာစရုကပြောပါတယ်
ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခဒေသခံမှရှိတဲ့ကလေးငယ်တွေမြန်မာပြည်အတွင်းနေရပြန်ရင်ပညာရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ဆောင်နိုင်ဖို့ကရင်ဒုက္ခဒေပညာရေးကော်မတီအဖွဲ့ KRCEE နဲ့ဒုက္ခဒေသခံကကျောင်းဆရာဆရာမတချို့ကပြည်တွင်းစာတင်ကြားမှုအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်။လေ့လာရေးခရီးစဉ်ကိုအခုလဒုတိယအပတ်မှာတွားရောက်လေ့လာခဲ့တာဖြစ်ပြီးစာတင်ပုံစနစ်ကိုလေ့လာလာရှိတဲ့အပြင်ကရင်ပြည်နယ်မှာရှိတဲ့အစိုးရစာတင်ကျောင်းနဲ့ KNU ကရင်ပညာရေးဌာနကျောင်းကတာဝန်ရှိသူတို့နဲ့ပညာရေးအခြေအနေတွေဆွေးနွေးဖလှယ်ခဲ့ကြပါတယ်
။မွန်ပြည်နယ်မှာမူရစ်စေဝါတုံးဆွေးမှုရှော့ချာရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်ဖို့အတွက်ရန်ပုံငွေလုံလောက်မှုမရှိကြောင်းဒီဇင်ဘာလ16ရက်နေ့ကပြုလုပ်တဲ့ဒေတာတွင်းမူရစ်စေဝါအန္တရာယ်ကာကွယ်ရှော့ချာရေးလှိမ့်လက်စမ်းစစ်ချက်များအစီရင်ခံစာမွန်ပြည်နယ်လှုပ်တော်ကိုတင်ပြခြင်းကဏ္ဍမှာဆွေးနွေးတင်ပြထားပါတယ်။မူရစ်စေကြစေတာစီရေးဖွဲ့ကို1993ခုနှစ်ကဖွဲ့စည်းထားပေမဲ့လိုအပ်တဲ့ရန်ပုံငွေမရှိလို့လုပ်ငန်းအကောင့်တွေမဖော်နိုင်ဘူးလို့အစီရင်ခံစာတင်တွင်းသူတရားလှုပ်တော်ရှိနေတော်မူမူသူကပြောပါတယ်။
တင်းလွှာတွေကိုဆက်လက်တင်းဆက်ပေးသွားမှာပါ။ခရီးပြည်နယ်အတွင်းအငင်းပွားပွဲရာလေယာဉ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတောင်သူလယ်သမားတမကဝန်ထမ်းနဲ့တောင်သူတွေကိုမြန်မာစစ်တပ်ကနေတရားစွဲဆိုထားပါတယ်။လယ်သမားတွေအနေနဲ့တပ်ပိုင်မြေတွေကိုကျူးကျော်တာမဟုတ်ပဲဘိုးဘွားပိုင်မြေတွေကိုထွေရဲစိုက်ပျိုးတာကြောင့်ဥပဒေကြောင်းအရဆက်လက်ရင်ဆိုင်သွားမယ်လို့လည်းလယ်သမားတမကခေါင်းဆောင်တွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်
။အခုလ23ရက်နေ့ကကယားပြည်နယ်လွိုင်ကုံမြို့နယ်အမြောက်သား356တိုင်ရင်ကဘူမူးမူဝင်းထက်တရလူပြုတ်လုပြီးကရင်နေပြည်တောင်သူလယ်သမားတမကဝန်သားများပါဝင်တောင်သူလယ်သမား10ဦးကိုတရားစွဲဆိုထားတာဖြစ်တယ်လို့ကရင်နေပြည်တောင်သူလယ်သမားတမကဥက္ကဋ္ဌဦးတူရယ်ကပြောပါတယ
်။ကရင်နေပြည်တောင်သူလယ်သမားတမကဝန်ထမ်းကတော့ပါပြီးတော့သောမူလကြီးရောက6ဦးနဲ့မိနကိုကြီးရောက်တူပေါ့တရားဆွဲထားတဲ့ဆေဦးကပုံမှန်လေးလေးကိုပန်းနေကြည့်မှုနဲ့ပဲတရားဆွဲထားပေါ့အဓိကတော့စိတ်တပ်ပိုက်ပါပဲဆိုတဲ့မိကိုကျူးကျော်လို့ဆိုတဲ့အာမင်းနဲ့အဖြစ်ကပဲတရားဆွဲထားတော့
အခုပုံမှန်ထပ်တူပြီးတရားဆွဲခံရတဲ့လူတွေဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ဖြစ်စဉ်ကိုအခြေခံပြီးတောင်သူလယ်သမားများကိုအားပေးကူညီတဲ့နေရာမှာပိုင်းနဲ့ကျူးလွန်မှုနဲ့တရားဆွဲဆိုခံရတဲ့သူတွေဖြစ်ပါတယ်တရားဆွဲဆိုခံရတဲ့ကရင်ပြည်တောင်သူလယ်သမားတမကဝန်ထမ်းတွေအတွက်တရားမျှတမှုရရှိစေဖို့ဥပဒေကြောင်းအရဆက်လက်လှုပ်ဆောင်သွားမယ်လို့ဦးသူတွေကဆိုပါတယ
်ဒီနေရာကိုတော့သွားပြထူရဲ့စိုက်ပြတော့မဟုတ်ဘူးတောင်သူကိုသွားပြီးတော့ဟိုအတိအကျပေးစာလောက်ပဲရှိတယ်ဆိုတော့သူတို့ဟာကဒီဟာကိုစစ်တပ်ရဲ့နေကိုသွားပြီးတော့ကျူးကျော်သွားပြီးတော့ဆိုက်တယ်သွားပြီးတော့သူရဲ့စိုက်ပြတော့မျိုးမဟုတ်ဘူးမဟုတ်တဲ့အတွက်ကြောင့်ဒါရာဥပဒေစစ်တပ်နေနဲ့ပြေတော့ဒါဥပဒေမမြောက်ဘူးဥပဒေကြောင့်အရဘယ်လိုနီလာနဲ့ဘယ်လိုစစ်တပ်ကိုဘယ်လိုကြေပြဆွဲနေဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်နီလာဆက်ရတော့မို့
လက်ရှိကြေပြနယ်မှာစစ်တပ်ကနေတောင်သူလယ်သမားစုစုပေါင်း42ဦးကိုတရားစွဲဆိုထားပြီး12ဦးကတော့ထောင်ထဲကနေတရားရင်ဆိုင်နေရတယ်လို့ကရင်နီပြည်တောင်သူလယ်သမားတမကကပြောပါတယ်မြန်မာနိုင်ငံတဝှမ်းလုံးပြည်လက်ရှိကြေပြနယ်မှာဖြစ်ပေါ်နေတဲ့မြေရပြဿနာတွေကိုအစိုးရအနေနဲ့အသေးစားကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့ကြရပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆိုမြို့နယ်မဲဆန္ဒအမှတ်တပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသေးရယ်ကပြောပါရယ
်လက်ရှိပြည်နယ်မှာကဖြစ်နေတဲ့ဒီနေရာပြဿနာလဲတချို့ချင်းနဲ့ကြီးလာတာပေါ့လေဆိုတော့ဒီအပေါ်မှာလဲဒီချက်ရတဲ့အများကြီးခိုက်ခဲမှုရှိလာနိုင်တယ်ပေါ့ဆိုရရောနောက်ပြီးတော့တက်မတော်တွေရောတကယ်လို့ပြည်ရင်းချင်းချာရီကိုတကယ်ဒီချက်ဆင်းလဲဆိုလို့ရှိတော့ဒီလိုလူထုအောက်ချက်လူထုတွေရဲ့အကြီးကျယ်လဲဆက်စစ်စားဖို့လူတယ်လို့ကျွန်တော်ပြောနေရလို့မြင်တယ
်2012လေယာဉ်မြေဥပဒေနဲ့2018မြေလွတ်မြေရန်ဥပဒေတို့ကိုလဲဖြတ်သိမ်းပေးဖို့လိုအပ်တယ်လို့ဦးသေးရယ်ကပြောပါတယ်။ကြရပြည်နယ်ကတောင်သူလယ်သမားတွေဟာလက်ရှိဖြစ်ပေါ်နေတဲ့လေယာဉ်မြေပြဿနာတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနာကျင်ခံစားမှုတွေဖြစ်ပေါ်စေတဲ့အပြင်အသက်ရှင်ရပ်တည်ရေးပုံမှုခက်ခဲလာတဲ့အတွက်အစိုးရအနေနဲ့အများဆုံးကင်တွယ်ဖြည့်ရှင်းပေးဖို့တောင်သူရေးဆောင်ရွက်သူများနဲ့ဒေသခံတွေကတောင်းဆိုနေကြပါတယ်ခင်ဗျာ
။ဆက်ပြီးတော့မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာညမထွက်ရအမိတ်ပုံမှန်တက်လေးလေးထုတ်ပြန်ထားတာဟာအခုဆိုရင်တလကျော်ရှိသွားပါပြီ။ဒီလိုမျိုးညမထွက်ရအမိန့်ထုတ်ပြန်ထားတာကြောင့်မကြခင်မှာရောက်ရှိလာတော့မဲ့ခရစ်ယာန်ဘာသာဝင်တွေရဲ့နေ့တူနေ့မြဖြစ်တဲ့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်ကြပါမလား။ဒီအကြောင်းစုံကိုတော့ရောဘတ်ကစူးစီးထားပြီးမိလျာမွန်ကတင်ဆက်ထားပါတယ်
။ပလောဝမြို့နယ်မှာည6နာရီကနေမနေ့6နာရီထိအပြင်းမထွက်ရနဲ့လူ9ဦးထက်ပိုပြီးစုမနေရဆိုတော့ပေါမ144ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့အတွက်ကြောင့်ရခိုင်နှစ်တွေကလို့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်တော့မှာမဟုတ်ဘူးလို့ပလောဝမြို့ကခရစ်ရှန်ဘာသာရေးဓမ္မဆရာတော်ဆရာမောဆက်ကပြောပါတယ်
ရင်တော့မှာတော့ကျွန်တော်တို့ပျော်ပျော်ပပနဲ့ညမှာရောနေ့မှာရောပျော်ပွဲတွေရှင်ပွဲတွေအကားတွေစတဲ့ပြည်အားရပါရကျွန်တော်တို့ကျင်းပကြတာပေါ့ဒီဒီမှာနဲ့ကျင်းပကြတာပေါ့ဆရာကြီးဒါပေမဲ့ဒီနေ့ကျတော့ကျွန်တော်တို့အဲ့လိုမျိုးကျင်းပကျင်းပလုပ်ကိုမရတော့ဘူးဒီကျွန်တော်တို့ပလက်ဝါတင်းတော်မှာတော့ဘသူမှမလုပ်နိုင်တော့
ဘူးပလက်ဝါမြို့နယ်ဟာမြမတမတော်နဲ့ရခိုင်တမတော် AA တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့ဒေသဖြစ်ပြီးမိုင်းထောင်ဖောက်ခွဲခြင်းချောင်းမြောင်းတိုက်ခိုက်ခြင်းရက်ွက်ကြီးရအောင်စုအတွင်တာမရတပြည်သူရောင်းဆောင်ဝင်ရောက်ပြီးအပြစ်မဲ့ပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်လာနိုင်တယ်လို့ဆိုပြီးပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးပုံမှန်144ညမထွက်ရမိတ်ကိုပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကထောက်ပြန်ခဲ့တာပါဒီဇင်ဘာလဟာခရစ်ယာန်ဘာသာဝင်တွေရဲ့နေ့ထူးနေ့မြတ်ဖြစ်တဲ့ခရစ်မတ်ရက်မြတ်ကာလဖြစ်ပြီးဘာသာရေးအတင်းဖွဲ့တီတီကကဲရတ်တချင်းတီဆိုတာခရစ်တော်ကိုကြိုဆိုတဲ့ပွဲတော်တွေကိုနေ့ရောညပါစီစီကားကားကျင်းပပြုလုပ်လေးဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ဒီလိုကျင်းပနိုင်ဖို့မဖြစ်နိုင်တော့သလိုကဲရတ်တချင်းတီဆိုမှုကိုလည်းညမှာမလုပ်တော့ပဲနေ့လယ်ပိုင်းမှာပြုလုပ်နေကြရပြီးခရစ်ယာန်ဘာသာဝင်တွေအတွက် ပြောချင်ရတယ်လားပလဝမှာတော့မပြောရတယ်လားဖြစ်သွားတယ်လို့ဆရာမောဇက်ကဆက်ပြောပါတယ်
ခရစ်တော်ရဲ့မွေးနေ့နေ့ကိုကျွန်တော်ကလူတန်းသက်တည်ခံရမယ့်အချိန်မှာကျွန်တော်ကနိုင်ငံအဟံသားတွေရှိတဲ့အခါမှာတော့ကျွန်တော်ကစိတ်မကောင်းပါဘူး။ကလူတန်းသက်ပျော်ရှင်ရမယ့်လဖြစ်တဲ့အခါမှာမပျော်ရှင်ရမယ့်လဖြစ်သွားတာပေါ့။ဆိုတော့ကျွန်တော်ကဘေးအချိန်မှာတနက်တန်ကြာမှလည်းဆိုတော့ကျွန်တော်ကအနည်းနဲ့နာဆော့နေရ
ပလဲဝါမျိုးနဲ့ဒေတာကန်ပြည်သူများစုဟာခရစ်ယာန်ဘာသာကိုတတ်ဝင်ယုံကြည်ကိုးကွယ်သူတွေဖြစ်ကြပြီးပလဲဝါမျိုးပေါ်မှာအသင်းတော်ပေါင်း15ခုကျော်ရှိပါတယ်။ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်တောင်တရာကျေးရွာအတွင်းမှာမြန်မာစစ်တပ်ကတပ်ဆွဲထားတဲ့အတွက်ကျေးရွာသား1000ကျော်နေရဆွန့်ခွာပြီးနိဆရာကျေးရွာတွေမှာခိုလုံနေကြရပါတယ်။ရမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ထဲကအစိုးရတပ်နဲ့တိုင်းတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေရာကနေလက်နက်ကြီးတွေပစ်ခတ်မှုကြောင့်ဒေသခံ900ထက်မနည်းဤနိုင်ပုံကြီးကျောင်းမှာစစ်ပေးဆောင်ခိုလုံနေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ခင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။တော်ရရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူပြောင်းတော်မှာပါပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထိတရားတစ်ပောင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ခန်းစာယူစရာဘာတွေများကြံခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932382555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကအကျိုးဆိုပါရရှင
်။လာမယ့်စနေညမှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရရှင်။မနေ့ဖန်မနေ့မှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့မြမရေးသုံးသက်ချက်ကျမရေးနဲ့တိုင်းရင်သတင်းလွှာအပတ်စဉ်ကန်တာတွေကိုပြန်ပြီးနားဆင်ကြရမှာပါ။အခုည9:00ကနေ10:00အထိထုတ်လွှင့်ပေးတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။အခုကြာသပတင်းညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အာဏာလွှဲသုံးစားလုပ်မှုသူ့လူရဲတွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ရဲ့ကြိုးပမ်းမှုတွေကိုဟန်တားနှောက်ယှက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွှတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသလိုထောက်ခံမှုရမယ်လားလားလည်းသိမရှိပါဘူး။အမေရိကန်အောက်လွှတ်တော်မှာတရားစွဲဖို့အတွက်ခြေသာပြင်းတွေကမဲခွဲဆုံးဖြတ်လိုက်တဲ့အချိန်မှာပဲသမ္မတထရန့်ကတော့မီရှိဂန်ပြည်နယ်ဘက်တခရစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။နှစ်မကုန်ခင်နောက်ဆုံးလုပ်ခဲ့တဲ့မဲဆွဲဆီယုံပွဲအတွင်းသမ္မတထရန့်ကသူ့အနေနဲ့တရားစွဲခံရတဲ့လူတော်မခံစားမိတဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေမှာအပြစ်ရှိတဲ့အကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှည်ထောင်နဲ့ချမှတ်လိုက်ပါတယ်။မနီလာမြို့တော်တရားရုံးကအန်တဲအမ်ပါ21ဂျူနီယာနဲ့တခြားဆွေမျိုးတွေကိုတသက်တကျွန်းစီရင်ချက်ချလိုက်တာပါ။မတင်ကားသူလူပေါင်းတရားရုံးကိုဖမ်းဆီးထားတဲ့အမှုမှာဒါဇင်နဲ့ချီတဲ့လူတွေကိုလည်းထောင်နဲ့စီရင်ခဲ့ပြီးတသက်မခံလုံသူတွေကိုတော့တရားရုံးကပြန်လွှတ်ပေးလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အစ္စလာမစ်ထိပ်သီးစနစ်ဝေါ်ကိုဆော်ဒီအာရေဗျအပါဝင်မွတ်စလင်နိုင်ငံတချို့ကကန့်ကွက်သမိုင်းမောက်ပြီးမထက်ကြပါဘူး။မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ဦးဆောင်ပြီးတော့ကမာကတာလို့ကျင်းပခဲ့တဲ့ညီလာခံမှာ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ဖို့ကူစားပြုဆွေးနွေးရမဟုတ်တဲ့အတွက်မတက်နိုင်ဘူးဆိုပြီးဆော်ဒီအာရေဗျကသမိုင်းမောက်ခဲ့တာပါ။
ကြာသပတင်းညပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်တိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Wonderer ဖြစ်ပါတယ်။ မနက်ဖြန်တောက်ကြနေမနက်ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.